Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းဖြစ်ကြပါသည်ခင်ဗျာ VOA American စံရဲ့2022ခုနှစ်ဩဂုတ်လ1ရက်တနင်္ဂနွေနေ့မနေ့ကင်းအစီအစဉ်တွေကို American ပြောင်စု Washington DC မြို့တော်ကနေ5km 2540 51နဲ့5km 190အပြင် VOA ရဲ့ Facebook စာမျက်နှာကပါထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်ပါပါဒီကနေ့မနက်မှာတော့ထေတန်းရောက်တည်င်းတွေကိုအရင်နားဆင်ရမှာဖြစ်ပြီးဇူမီတိုင်းသားခေါင်းဆောင်ဝိုင်းရင်နိုင်ငံရေးသမားပူးကျင်ရှင်တန်ကိုဘင်းနဲ့မနေ့ကကွဲလွန်သွားတဲ့တည်င်းပေးဖို့ကြမှာတော့
ကျွန်တော်ဥက္ကဋ္ဌပူးကျင်ရှင်တန်ဒီနေ့ငါခွဲမှာကလေးနဲ့တွေ့နေမှာသုံးတော့ပါတယ်ပထမတော့ positive ဖြစ်တယ်အဲ့ကောင်းတော့အကားတော့ပြောတယ်ပြီးတော့သူနဲ့တက်က90လောက်ရှိပြီဆိုတော့အားမရှိဘူးလေအဲ့ဒီမှာကျွန်တော်သုံးသွားတာပါ
အပြည့်အစုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်အခုချိန်အားစလို့ဒီကနေ့မနေ့အတွက်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့အတူကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်နိုင်ငံသားရွေးဝင်ကြီးအန်တိုနီဘလင်ကင်ဟာအရှေ့တောင်အရှနိုင်ငံတွေကတာဝန်ရှိသူတွေနဲ့မြန်မာအရေးအပါအဝင်ဒေတာရင်းကိစ္စတွေကိုလာမဲ့သတင်းပတ်တစ်ခုလုံးအွန်လိုင်းကနေတွေ့ဆုံဆွေးနွေးမဲ့အကြောင်းအမေရိကန်နိုင်ငံသားရေးဌာနအကြီးအကဲတာဝန်ရှိသူတို့ကစနေနေ့မှာပြောပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးဘလင်ကင်တက်မဲ့အွန်လိုင်းအစည်းအဝေးတွေအတွင်းမှာမြန်မာစစ်တပ်ရဲ့ကိုယ်စားလှယ်တွေလည်းပါဝင်လာမှာဖြစ်ပေမဲ့စစ်ကောင်စီရဲ့တာဝန်ရှိသူတွေကိုအတိအမှတ်ပြုရတဲ့စစ်ကောင်စီကိုသတင်းစကားပေးဖို့အခွင့်အလမ်းတစ်ခုဖြစ်တယ်လို့လည်းအမေရိကန်နိုင်ငံသားရေးဌာနတာဝန်ရှိသူကိုကိုးကားပြီး Reuters သတင်းကဖော်ပြပါတယ်။မြန်မာစစ်ဗိုလ်ချုပ်တစုရဲ့ဆိုးရွားတဲ့လုပ်ရကြောင်းတော့အာဆီယံကိုအမေရိကန်ကစွန့်ခွာမှာမဟုတ်ဘူးလို့လည်းအဲ့ဒီအရာရှိကပြောပါတယ်စစ်ကောင်စီကိုဆန့်ကျင်တဲ့ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့အမေရိကန်အစိုးရတာဝန်ရှိသူတွေထိတွေ့ဆက်ဆံမှုရှိကြောင်းလည်းထပ်လောင်းပြောပါတယ်လာမယ့်သတင်းပတ်အတွင်း9ရက်စက်တိုက်အွန်လိုင်းကနေအစည်းအဝေးတက်မဲ့အမေရိကန်နိုင်ငံသားဝင်ကြီးဘလင်ကင်ကတခြားနိုင်ငံတွေနဲ့အာဆီယံနိုင်ငံတွေရဲ့နှစ်ပတ်လည်နိုင်ငံသားရေးဝင်ကြီးများအစည်းအဝေးကိုတက်ရောက်မှာဖြစ်တယ်လို့မြန်မာ၊ကမ္ဘောဒီးယား၊လာအို၊ဗီယက်နမ်နဲ့ထိုင်းနိုင်ငံတို့ပါတဲ့မဲခေါင်မြေအောက်ပိုင်းနိုင်ငံများတီးခြားအစည်းအဝေးကိုလည်းတက်ရောက်မှာဖြစ်ပါတယ်။အရှေ့တောင်အာရှဒေသအရေးအမေရိကန်ရဲ့ခိုင်မာမှုကိုထင်ထင်ရှားရှားပြသမှုလည်းဖြစ်ပါတယ်လို့အမည်မဖော်တဲ့နိုင်ငံသားရေးဌာနအကြီးတန်းတာဝန်ရှိသူက Reuters သတင်းအေဂျင်စီကိုပြောပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်အစိုးရကအရှေ့တောင်အာရှနိုင်ငံတွေကိုလာမဲ့သတင်းပတ်အလယ်ပိုင်းလောက်မှာကိုဗစ် -19 ကာကွယ်ဆေးအလုံးရေ23တန်းလှူဒါန်းဖို့ရှိနေတဲ့အချက်ဆရာနာတင်ခံရတဲ့မြန်မာနိုင်ငံတော့မပါဝင်ပါဘူးရှင်
။မန္တလေးတိုင်းပသိမ်ကြီးမြို့နယ်နန်းဦးလွင်ရပ်ကွက်မှာမြားရောင်နယ်ဖျားကြီးဆန္ဒပြတပိတ်စစ်ကြောင်းကဆန္ဒပြလူငယ်တွေနေထိုင်တဲ့နေအိမ်တစ်ခုကိုစစ်ကောင်စီတပ်တွေကစနေနေ့မနက်ပိုင်းမှာပစ်ခတ်ပြီးဝင်ရောက်စီးနှင်မှုအတွင်းဆန္ဒပြလူငယ်တွေကတဦးတည်ဆုံးပြီး12ဦးအဖမ်းဆီးခံခဲ့ရတယ်လို့မြောက်တောင်တပိတ်စစ်ကြောင်းမှကိုယ်တိုင်ပါဝင်တဲ့တန်ဃာတော်တပါးက VOE ကိုမိတ်ပါတယ်
။ဒီကလေးတွေကအိမ်မှာပဲအေးစစ်နေတဲ့ကလေးတွေကိုတိုက်ခတ်ဖမ်းဆီးရအောင်လားကလေးတွေမှာလက်နက်တွေအတူတကြောင်တော့မရှိပါဘူး။အဲစစ်တော်စီရခုနောက်ပိုင်းမှာတော့ဖြစ်နေတာကတော့ဒီတပိတ်ကြောင်းကတွေ့ပြီဆိုရင်တိုက်ခတ်ဖမ်းဆီးတာတွေဖြစ်လို့29ရက်နေ့ကလည်း
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းလူအခွင့်အရေးချိုးဖောက်မှုတွေဆက်လက်ပေါ်ပေါက်နေတာကြောင့်အရသားတွေကိုအကာအကွယ်ပေးဖို့ကုလသမဂ္ဂကတတိပေးထားပါတယ်စစ်တပ်ကအာဏာသိမ်းထားတဲ့6လတာကာလအတွင်းစစ်ကောင်စီတပ်တွေရဲ့အကြမ်းဖက်လုပ်ရကြောင်းအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်အရသား930ထက်မနည်းသေဆုံးခဲ့ရပြီးထိခိုက်ဒဏ်ရာရသူထောင်ချီရှိတယ်လို့ကုလအတွင်းမှုချုပ်ယုံကတောက်ကြနေမှာပြောဆိုထားပါတယ်
။အိန္ဒိယနဲ့တရုတ်ကြား15လကြာတင်းမာမှုတွေနဲ့ထိတိုက်တွင်းမှုတွေကိုရှော့ချနိုင်ရေးအတွက်ထောင်နဲ့ချီတဲ့တပ်ဖွဲ့တွေကိုအ мян ဆုတ်ခွာရေးဆွေးနွေးရေးဟာ3လတာကြန့်ကြာခဲ့ပြီးတဲ့နောက်စနေနေ့ကနှစ်ဖက်ထိတန်းတပ်မှုတွေတွေ့ဆုံဆွေးနွေးကြပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလအတွင်းမှာတော့ပန်ဂွန်ဆိုဒေသကနေတရုတ်နဲ့အိန္ဒိယနှစ်ဖက်စလုံးကရှေ့တန်းတပ်ဖွဲ့တွေနဲ့လက်နက်တွေတပ်ဆုတ်ခဲ့ပါတယ်။Hot Springs, Gura နဲ့ Damson ဒေသတို့ကနေတပ်ဖွဲ့တွေရုတ်သိမ်းရေးကိုလက်ရှိဆွေးနွေးနေကြတာဖြစ်ပါတယ်။ အရှိပိုင်းလက်ထက်ဒေသနေဆက်တရုတ်ဖက်ချံမှာစနေနေ့ကစတင်ဆွေးနွေးတာဖြစ်ကြောင်းအိန္ဒိယစစ်တပ်ပြောခွင့်ရဘူမူဂျီဆူချီယာခါမိုလီကပြောပေမဲ့ဆွေးနွေးပွဲနဲ့ပတ်သက်တဲ့အသေးစိတ်ကိုတော့မပြောပါဘူး။တနင်္ဂနွေနေ့မှာတော့နှစ်ဖက်ကြီးညာချက်ထုတ်မယ်လို့ခန့်မှန်းထားကြပါတယ်။ပြီးခဲ့တဲ့ဇူလိုင်လ15ရက်နေ့ကအိန္ဒိယနဲ့တရုတ်နိုင်ငံခြားရေးဝန်ကြီးတွေတာဂျီကစ္စတန်မှာလုပ်ခဲ့တဲ့ဆွေးနွေးပွဲအတွင်းတိုက်တွန်းဆောင်ရွက်ချက်ကြောင့်ဆက်နှစ်ကြိမ်မြောက်တရုတ်နဲ့အိန္ဒိယစစ်တပ်အဆင့်ဆွေးနွေးပွဲဖြစ်လာတာလို့လည်းယူဆရပါတယ်။နှစ်နိုင်ငံကြားထိန်းချုပ်မြင့်တစ်လျှောက်မှာအိန္ဒိယနဲ့တရုတ်နှစ်ဖက်စလုံးကတပ်ဖွဲ့ဝင်တောင်းငယ်ချီတက်ချထားတာဖြစ်တယ်လို့လက်နက်ကြီးတွေတင့်ကားတွေနဲ့တိုက်လေယာဉ်တွေနဲ့ပါအားဖြည့်ထားတာဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်တပ်တွေဆုတ်ခွာနေချိန်မှာပဲတာလီဘန်တပုန်နေနဲ့အစိုးရတပ်တွေကြားအဓိကကြတဲ့မျိုးကြီးတို့မှတိုက်ပွဲတွေဖြစ်ပွားနေပါတယ်။နိုင်ငံတောင်ပိုင်းဟယ်မန်ပြည်နယ်မြို့တော်လက်စကာဂါမှာလည်းစနေနေ့ကတာလီဘန်တွေရဲ့တိုက်ခိုက်မှုနဲ့ကြုံခဲ့ရပြီးမျိုးရင်းကနေရာတချို့မှာပြစ်ခတ်မှုတွေဆက်လက်ရှိနေစေဖြစ်ကြောင်းတာဝန်ရှိသူတွေကပြောပါတယ်။နှစ်ဖက်ထိခိုက်တိုက်ဆုံမှုတွေများတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။အာဖဂန်အစိုးရတပ်ရဲ့လေကြောင်းကဘုံကျဲတိုက်ခိုက်မှုအတွင်းမျိုးပေါ်ကဆေးရုံတစ်ခုထိမှန်ပျက်စီးသွားတယ်ဆိုတဲ့ဆွဆွဲချက်တွေကြားမှာပဲတိုက်ပွဲတွေပြင်းထန်လာတာကြောင့်ဒေသခံရဲသားတွေဘေးလွတ်ရာကိုတင်းရှောင်နေရပါတယ်။လာစကာဂါမြို့အတွင်းမှာတိုက်ပွဲတွေဖြစ်နေကြောင်းအီတလီစေကူတာရေးပရာဟီတာအဖွဲ့တစ်ခုကအတည်ပြုပြောကြားပြီးသူတို့ဆေးရုံမှာဒဏ်ရာရလူနာတွေနဲ့ပြည်နေတာကြောင့်ဂဒင်းအပိုးဆောင်းပြီးကုသနေရကြောင်းတွစ်တာစာမျက်နှာမှာရေးပါတယ်မြို့တော်လာစကာဂါရဲ့နေရာအတော်များများမှာတိုက်ပွဲတွေဆက်ဖြစ်နေတုန်းပဲလို့လုံခြုံရေးအရာရှိတွေက VOA ကိုအတည်ပြုပြောပါတယ်ဟမ်မန်ပြည်နယ်ရဲ့နေရာအတော်များများကိုတာလီဘန်တပ်တွေထိန်းချုပ်ထားပြီးအနီးနားကန္ဒဟာပြည်နယ်မှာလည်းအာဖဂန်အစိုးရတပ်နဲ့တာလီဘန်တွေတိုက်ပွဲတွေအကြီးအကျယ်ဖြစ်ပွားနေပါတယ်ခင်ဗျာ
ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12133ဘိုင်းဒိုမီတာ40 kHz 8433ဘိုင်းဒိုမီတာ51 kHz 5859နဲ့ဘိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာဘိုင်းအစီအစဉ်ရဲ့တင်းင်းကနေနေမနက်ခင်းသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်ဂျပန်နိုင်ငံတိုကျိုမြို့တော်မှာအိုလံပစ်အားကစားပွဲတော်တွေကျင်းပနေချိန်မှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ်တွေစံချိန်တင်များပြလာကြောင်းတိုကျိုမြို့တော်အုပ်ချုပ်ရေးအဖွဲ့ကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူလူနာအသစ် 4058 ဦးရှိပြီးဒီရေအတွက်ဟာဆိုရင်ကူးစက်ခံရသူအသစ် 4000 အထက်ကိုပထမဆုံးအချိန်ရောက်ရှိလာတာလို့မြို့တော်အုပ်ချုပ်ရေးအဖွဲ့ကဖော်ပြထားပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်ရေးအတွက်ဩဂုတ်လကုန်ပိုင်းထိမြို့တော်တိုကျိုမှာအရေးပေါ်အခြေအနေတက်တန်းတိုးခဲ့ပြီးနောက်တစ်နေ့မှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ်စံချိန်တင်မြင့်တက်လာတာဖြစ်ပါတယ်။အရေးပေါ်အခြေအနေတက်တန်းတိုးလိုက်တဲ့အထက်မှာတိုကျိုမြို့တော်အနီးကဒေသ၃ခုနဲ့အနောက်ပိုင်းကအိုဆာကာလည်းပါဝင်ပါတယ်။တနင်္ဂနွေလုံးအတိုင်းအတာအရကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာလည်းစနေနေ့မှာအများဆုံးဖြစ်ခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူလူနာအသစ် 12,342 ဦးရှိပြီးအရင်တရက်နဲ့နှိုင်းယှဉ်ရင်15ရာခိုင်နှုန်းတိုးလာတာဖြစ်တယ်လို့ NHK ဂျပန်သတင်းကဖော်ပြပါတယ်
။ဂျပန်နိုင်ငံတိုကျိုအိုလံပစ်ပြိုင်ပွဲအတွင်းဂျမေကာနိုင်ငံသူပြေးကုန်ပစ်ချန်ပီယံအယ်လင်းသွန်ဆင်ဟာရာကစနေနေ့ကျင်းပတဲ့အမျိုးသမီးမီတာ100အပြေးပြိုင်ပွဲမှာရွှေတစိမ့်စုစုကူးသွားပါတယ်။အသက်33နှစ်အရွယ်အမေရိကန်နိုင်ငံသူ Florence Griffith Joyner အရင်ကဆုံးမြို့မှာတင်ခဲ့တဲ့စံချိန်ကိုချိုးပြီး10မိနစ်63စက္ကန့်နဲ့ပန်းဝင်ခဲ့တာဖြစ်ပါတယ်။အမျိုးသမီးတူချင်းစနေနေ့တန်းနက်စပိုင်ပွဲမှာတော့ဆွစ်ဇာလန်နိုင်ငံသူဗယ်လန်ဒါဘန်ဆစ်ကချက်သမရနိုင်ငံကမာကေတာဘွန်ဒရိုဆိုဗာကို9-2-6-6-3နဲ့အနိုင်ရပြီးဘိုးဆွဲသွားပါတယ်။တက္ကမီတာ440စင့်လက်ဆင့်ကမ်းပြိုင်ပွဲမှာတော့ပိုလန်အသင်းကရွှေတစ်စိမ့်ဒိုမီနီကန်သမရနိုင်ငံကငွေတစ်စိမ့်နဲ့အမေရိကန်ကကြေးတစ်စိမ့်အသီးသီးရရှိသွားပါတယ်။
ပြင်းထန်နိုင်ငံမှာကျန်းမာရေးဝန်ထမ်းအလုံးကိုဗစ် -19 ကာကွယ်ဆေးမဖြစ်မနေထိုးရေးနောက်စားတောက်ဆိုင်တွေနဲ့တခြားနေရာတွေကိုဝင်ထွက်ခွင့်အတွက်လူတိုင်းဗိုင်းရပ်ဆိုင်ရာအထူးခွင့်ပြုချက်ရှိရမယ်ဆိုတဲ့ဥပဒေကိုစတင်တဲ့အနေနဲ့စနေနေ့မှာလူပေါင်းထောင်ချီလမ်းပေါ်ထွက်ဆန္ဒပြပါတယ်။ မြို့တော်ပါရီအပါအဝင်နိုင်ငံတော်ကမြို့တွေအတော်များများပါပါဆန္ဒပြခဲ့ကြပြီးရဲတပ်ဖွဲ့နဲ့လည်းထိတ်တိုက်တွေ့ရုံရင်ဆန်ကဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုများလာပြီးစီးဆောင်တင်ရတဲ့အရေးအတွက်ကလည်းတိုးလာနေတဲ့အချိန်တည်းမှာပဲဩဂုတ်လ9ရက်နေ့မှာနိုင်ငံတွင်းနေရအများစုအတွက်ဖွင့်ပြချက်လိုအပ်မဲ့ဥပဒေကြမ်းတစ်ခုကိုတွတ်တော်မှတ်တွေအတည်ပြုခဲ့ကြတာပါ
ပုံမှန်မင်းလယ်ခွေမှာဂျာတာပရိနိကတိုက်ခတ်ခံရပြီးတင်မောသား2ဦးသေဆုံးသွားတဲ့ရေနံတင်တင်မောတစ်စင်းကိုစိတ်ကမ်းမှာဘေးကင်းလုံခြုံစွာစိုက်ကပ်နိုင်ဖို့အမေရိကန်စစ်တင်မော2စင်းခြံရံစောင့်ရှောက်ပြီးပို့ဆောင်ပေးခဲ့ရတယ်လို့အမေရိကန်ရေတပ်တာဝန်ရှိသူတွေကစနေနေ့မှာပြောပါရယ်လိုင်ဘေးရီးယားမှတ်ပုံတင်ဂျပန်နိုင်ငံသားတွေပိုင်ဆိုင်တဲ့မာဆာစထရီးရေနံတင်တင်မောကိုတော့အစ္စရေးနိုင်ငံသားတွေကစီမံခန့်ခွဲအုပ်ချုပ်နေတာပါမာဆာတင်မောဘေးကင်းလုံခြုံမှုရှိမရှိအမေရိကန်ရေတပ်ဖောက်ခွဲရေးပစ္စည်းကျွမ်းကျင်သူတွေကတင်မောပေါ်တက်စစ်ဆေးခဲ့တယ်လို့အမေရိကန်စစ်တပ်ရဲ့အလဲပိုင်းဒေတာကုကယ်ရေးဌာနချုပ်တာဝန်ရှိသူတွေကပြောပါတယ်တိုက်ခိုက်မှုနဲ့ပတ်သက်လို့စုံစမ်းမဲ့ကိစ္စမှာအကူအညီပေးသွားမယ်လို့အမေရိကန်ရေတပ်ကပြောပါတယ်အစ္စရေးနိုင်ငံသားရေးဌာနကတော့အီရန်ကအဝေးဒိန်ဒရုန်းနဲ့တိုက်ခိုက်ခဲ့တာလို့တောက်ကြနေမှာဆွဆဲပါတယ်ဒီဆွဆဲချက်ကိုအီရန်ကငြင်းဆုတ်ထားပါတယ်ခင်ဗျာတင်ငူရီနေမနခင်ထိတ်တန်းရောက်မြန်မာနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့အတူပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာအခုတော့သတင်းပေးပို့ချက်တွေကိုဇက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတဲကမှပထမဦးဆုံးနားဆင်ရမှာကတော့ကိုဗစ်စီကံမလိုက်နာလို့ထိုင်းကစက်ရုံတစ်ခုပိတ်ခံရတဲ့အကြောင်းကိုပြောပြခြင်းပါတယ်ထိုင်းနိုင်ငံရဲ့ကိုဗစ်တတိယလှိုင်းမှာကူးစက်မှုနှုန်းမြင့်မားနေတဲ့စမုတ်စခွန်ခရိုင်ကဗန်ပလာမြို့နယ်မှာတက်ဆိုင်ရာအာဏာပိုင်တွေချမှတ်ထားတဲ့ကိုဗစ်စီမင်းစီကံတွေကိုမလိုက်နာလို့ဆိုပြီးအကြီးစားကားတရာစက်ရုံကိုပြည်내အုပ်ချုပ်ရေးမှူးအမိန့်နဲ့စနေနေ့ကပိတ်ပစ်လိုက်ပါတယ်ထိုင်းနိုင်ငံရဲ့ကိုဗစ်တတိယလှိုင်းမှာတော့မြန်မာရွှေပြောင်းအလုသမား3000ကျော်ကူးဆက်ခံရပါတယ်ဒီအကြောင်းနေနဲ့ပတ်သက်ပြီးတော့ထိုင်းချေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ
်ထိုင်းနိုင်ငံရဲ့ကိုဗစ်တတိယလှိုင်းမှာကူးဆက်မှုတော့မြင့်မားလာနေတာကြောင့်ကက်သက်ပိတ်ဆို့မှုတွေလှုပ်ထားတဲ့ပြည်နယ်တွေမှာဆမော်စခွန်ပြည်နယ်လည်းပါဝင်လာပါဒီပြည်နယ်တွေမှာနေ့စဉ်ထောင်ချီပြီးကူးဆက်နေချိန်မှာကက်ရောဂါထိန်းချုပ်ရေးစည်းကမ်းတွေကိုမလိုက်နာတဲ့စစ်ရုံတစ်ခုကိုပိတ်ကျလိုက်ကြောင်းပြည်နယ်အုပ်ချုပ်ရေးမှူးနိုင်ဝီရဆက်ဝီချစ်စန်စီကထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်
ตัดสินใจทำอะไรอย่างหนึ่งอย่างใดเพื่อเอาเปรียบนะแต่ทำไม่รู้
စေယုံဟာတာဝန်ရှိသူတွေဟာစေယုံတွေမှာကိုဗစ်ရောဂါပိုးကူးစက်နေတဲ့လူသမားတွေကိုကင်တွယ်ရမှာချမှတ်ထားတဲ့နည်းမျိုးစည်းကမ်းတွေကိုလိုက်နာမှုမရှိပဲအလုပ်ရုံကနေပတ်ဝန်းကျင်ရက်ွက်တွေကိုပါကူးစက်လာနိုင်တာကြောင့်အခုလိုမျိုးပိတ်ဖို့အမိန့်ပေးခဲ့တာပါဆိုပြီးပြောသွားပါတယ်ဒီရက်ပိုင်းမှာပဲဆမော်ဆဖွန်ပြည်နယ်ထဲမှာကိုဗစ်ဆက်ဆေးပြီးတဲ့နောက်အဖြေထွက်ရမှာကူးစက်သူအတည်ပြုလူနာ1000လောက်ရှိနေပြီးကိုဗစ်ကူးစက်သူအများစုကမြန်မာနိုင်ငံသားရွှေ့ပြောင်းလူသမားတွေဖြစ်နေကြပါတယ်ကိုဗစ်တတိယလှိုင်းမှာနေ့စဉ်တောင်းချီပြီးကူးစက်နေတဲ့ထိုင်းနိုင်ငံမှာစနေနေ့မှာတော့စံချိန်တင်ကူးစက်မှုနှုန်းအမြင့်ဆုံးဖြစ်ခဲ့ပါတယ်တောက်ကြလေးကတော့ဆမော့စခွန်ပြည်နယ်ထဲမှာမြန်မာတွေအပါအဝင်ထောင်ချီကူးစက်မှုတွေရှိနေတယ်လို့ကိုဗစ်တတိယလှိုင်းမှာစုစုပေါင်းမြန်မာလူသား3000ကျော်ကူးစက်ခံခဲ့ရတယ်ဆိုပြီးထိုင်းကျန်းမာရေးဌာနကအချက်အလက်တွေကိုကိုးကားပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုသမားကြီးရာတာဝန်ခံဦးမင်းဦးကပြောပြပါတယ
်မင်းရတယ်ဒီမှာထပ်ပြီးတော့တထောင်ကျော်ပြည်စာဒီခံရောပမာလို့ဒီမှာဒီမြန်မာရှိပြောင်းလူသမားကြီးရဲ့ပေါ့နော်အရင်ကလည်းတထောင်ကျော်ပဲအဲ့ဒီမှာလည်းအရင်ကဒီစမုစခွန်တွေကပဲအလုံးပေါင်းတထောင်ကျော်ပြည်ရရှိရှိပြောင်းလူသမားတော့ရှိပြောင်းလူသမားဆိုလို့ရှိရင်ဒီအထူးသဖြင့်မြန်မာအများစုတော့အလုံးပေါင်းဆိုလို့ရှိရင်တော့အတန်5000ကျော်ရှိတယ်မြန်မာနိုင်ငံသားကြီးပဲဟိုယောဂပြည်ထောင်လေအလုံးပေါင်းပေါ့မြန်မာကြီးကအလုံးပေါင်းဆိုလို့ရှိရင်5000ကျော်ရှိတယ်အော်တတိယလိုင်းပုံများတယ်လို့ပြောလို့ရတယ်ဟုတ်တယ်တတိယလိုင်းပုံများတယ်ပြောလို့ရတယ်တတိယလိုင်း3000ကျော်ပြီဆံများတဲ့နေရာတွေကကျတော့အဲ့ဒီကအာစမုစခွန်စမုစခွန်ချုံဘူးကြီးနောက်ပြီးတော့ပထမထားပြီးအဲ့မှာဆက်အောင်လုပ်အောင်များအောင်တောင်ပိုင်းဆိုလို့ရှိရင်တော့အဲ့ဒီကျွန်တော်တို့ partner တွေဆုံးသွားတော့ပေါ့
ဟုတ်ကဲ့ဟုတ်
ပေါ်တော့ကြည့်တယ်ဆန္ဒပူကြီးဆိုအများကြီးကြည့်တော့3000ကျော်ဒါလည်းအဲ့ဒါကြတော့မြန်မာများတယ်
ထိုင်းနိုင်ငံမှာ73ပြည်နယ်ကိုတော့အနီးရောင်နဲ့နေတတ်မှတ်ပြီးပိတ်ဆို့ကန့်တတ်မှုတွေလုပ်ထားပါတယ်။အဲ့ဒီတဲက6ပြည်နယ်ကိုတော့ပိတ်ဆို့ကန့်တတ်မှုတွေအပြင်အထူးကြက်မှတ်တဲ့ပြည်နယ်တွေဖြစ်တောက်ကြလေးကတတ်မှတ်ခဲ့ပါတယ်။ဒီထက်မှာစမုတ်စခွန်ပြည်နယ်လည်းပါဝင်လာပါ ထိုင်းနိုင်ငံမှာနေ့စဉ်96နှုန်းတောင်းကနန်းနဲ့ဖြစ်လာနေပြီးတနင်္ဂနွေနေ့96ချောက်သိန်းနီးပါးထိမြင့်တက်လာနေသလိုဇူလိုင်လ31ရက်နေ့တနေ့ထဲမှာပဲ96ကတောင်း960နီးပါးထိစံချိန်တင်မြင့်တက်လာခဲ့ပါတယ်သေဆုံးသူကတော့၄ရောင်850ခန့်ဦးထိရှိလာကြောင်းထိုင်းကျမကြီးဌာနကတရားဝင်ထုတ်ပြန်ထားပါရဲ့ရှင်
ကိုဗစ်စီကံဒီမလိုက်နာလို့ဆိုပြီးကားတာယာဆက်ယုံတစ်ခုကိုထိုင်းအာနာပိုင်းတွေပိတ်ပစ်ခဲ့တဲ့အခြေအနေကိုမအေးမှပြောပြခဲ့တာပါခင်ဗျာဒါနဲ့တစ်ဆက်တည်းမှာပဲမလေးရှားကဆန္ဒပြပွဲအကြောင်းကိုလည်းပြောပြခြင်းပါတယ်မလေးရှားနိုင်ငံရဲ့မြို့တော်ကွာလာလမ်ပူးမှာရာပေါင်းများစွာသောလူငယ်တွေစနေနေ့ကစုဝေးခဲ့ကြပြီးကိုရိုနာဗိုင်းရပ်စ်ကပ်ရောဂါအပေါ်မှာကင်တွယ်မှုညံပြင်းတဲ့အတွက မခွာညိုပြောပြမှာဖြစ်ပါတယ်
။အရေးပေါ်အခြေအနေကြီးညာပြီးပိတ်ဆို့ကန့်သတ်မှုတွေချထားတဲ့ကြားကပဲလူပေါင်းတသန်းကျော်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံလာနေရတဲ့အပေါ်စိတ်ဆိုးဒေါသထွက်နေကြတဲ့လူငယ်တွေက2020မတ်လ20ရက်နေ့ကပြည်သူ့စန္ဒမဲနဲ့မဟုတ်ဘဲဝန်ကြီးချုပ်ဖြစ်လာတဲ့မူဟီရင်ရာစင်းကိုနှုတ်ထွက်ပေးဖို့စန္ဒပြခဲ့ကြတာပါ။ဇန်နဝါရီလ3ပိုင်းကကတ်ယောဂအရေးပေါ်အခြေအနေကြီးညာခဲ့ပြီးဇွန်လ1ရက်နေ့မှာသွာလာကန့်သတ်မိန်တွေထုတ်ခဲ့တဲ့ကြားကပဲလူပေါင်းတသန်းကျော်အထိကူးစက်မှုတွေအဆမတန်တိုးလာခဲ့တာပါ။နိုင်ငံရေးသူတွေသည်အင်မရန်ရာစစ်ကလည်းစန္ဒပြသူတွေထဲမှာပါဝင်ခဲ့ပါတယ်။
All of us here today is because we are frustrated, angry and disappointed with the government. The government generally failed us.
ဆိုးရွားဘက်ကလုံပေးရမယ့်အပိုင်းတွေပြက်ကွက်ခဲ့လို့ကျွန်တော်တို့စိတ်ပြက်ဒေါသထွက်ခဲ့ကြပြီးတော့ဒီနေ့ဒီနေရာကိုရောက်လာကြတာပါ
။မလေးရှားနိုင်ငံမှာတည်ဆုံးသူပေါင်းလဲ 9,000 နီးပါးအထိရှိလာပါတယ်။ Johns Hopkins COVID မှတ်တမ်းဌာနရဲ့စီးရင်တွေအရမလေးရှားမှာနေ့စဉ်ကူးစက်အတည်ပြုလူနာတွေဟာဇူလိုင်လ23ရက်နေ့မှာပထမဆုံးအနေနဲ့10,000ကျော်အထိဖြစ်လာခဲ့ပြီးပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကတော့ 18,000 အထိစံချိန်ကျိုးအောင်တက်သွားခဲ့တယ်လို့ဖော်ပြပါတယ်။မူဟီရင်နဲ့သူ့အစိုးရဖွဲ့ရဲ့ရေးပေါ်ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့လွှတ်တော်ကိုအတုံးချခဲ့တဲ့အပေါ်မလေးရှားပြည်ရင်ကပြင်းပြင်းထန်ထန်ပြစ်တင်ရှုတ်ချခဲ့ပါတယ်။အဲဒီနောက်မှာအခုလိုစံတာပြမှုတွေနဲ့ဝန်ကြီးချုပ်ကိုဖိအားတွေတိုးလာပါတယ်။စန္ဒပြသူတွေဟာနှာခေါင်းစည်းမျက်နှာကားတွေဝစ်စင်ပြီးအနက်ရောင်အလံတွေနဲ့ဆိုင်းဘုတ်တွေကင်ရင်မူဟီရင်နှုတ်ထွက်ပေးလို့အော်ဟစ်တောင်းဆိုခဲ့ကြပါတယ်
။ Obviously you can see right now there's actually a huge crowd in that in LRT Masinjame and you can see that
ဒီပြထားဘူတာယုံနာကစန္ဒပြလူအုပ်ကြီးကတော့မြင်တဲ့အတိုင်းပါပဲ။ဒါကဝန်ကြီးချုပ်ကိုအမြန်ဆုံးနှုတ်ထွက်သွားစေချင်တဲ့လူတွေအတော်များများကိုရှိနေတယ်ဆိုတာပြနေတာပါ။နောက်ပြီးတော့လွတ်တော်ကိုပုံမှန်အတိုင်းဆက်ဖွင့်စေချင်တာလဲထင်ရှားပါတယ်လွတ်တော်လည်းစကားတွေကြီးပြောနေကြတာမျိုးကိုလည်းမလို့ကျမဘူးလူတွေအကုန်လုံးကလည်းစောင့်ကြည့်နေကြပြီးဒါကြောင့်ဒီအစိုးရကိုကျမတို့မလို့ကျင်တော့ဘူးဆိုတာထင်ရှားပါတယ်လို့တက္ကသိုလ်ကျောင်းသူနာရူရက်ဖီယာကပြောသွားတာပါဆန္ဒပြသူတချို့ကတော့ဗိုင်းရပ်စ်ကူးစက်မှုတိုးများလာနေပြီးသေဆုံးသူရေအတွက်မြင့်တက်လာနေတာကိုလှောင်ပြောင်ဖော်ပြထားတဲ့အ내ရောင်အဝိစာတွေပတ်ထားတဲ့အလောင်းပုံစံတွေကိုတည်လာကြပါတယ်ချီတက်ဆန္ဒပြသူတွေလွတ်လပ်ရေးရင်ပြင်စီမရောက်အောင်ရဲတပ်ဖွဲ့ကပိတ်ဆို့ထားလိုက်တဲ့အခါမှာဆန္ဒပြသူတွေကကြရှုံအစိုးရဆိုတဲ့စာရန်ဆိုင်ပုတ်ကြီးကိုလမ်းပေါ်မှာဖြန့်ချပြီးတမီတာအကွာဝေးစီနဲ့ထိုင်နေခဲ့ကြပါတယ်။ဆန္ဒပြခေါင်းဆောင်ကတောင်းဆိုချက်၃ခုကိုတိုင်ပေးတဲ့အခါမှာလူငယ်တွေကထောက်ခံအော်ဟစ်ကြပါတယ်။သူတို့တောင်းဆိုချက်တွေကတော့ဝန်ကြီးချုပ်မူဟီရင်ယာရူကဆင်ပေးဖို့လွတ်တော်ပုံမှန်အစည်းအဝေးတွေချက်ချင်းပြန်ဆောက်ဖို့နဲ့ကတ်ယောဂါတန်ခန်းစားနေကြရတဲ့သူတွေကိုအကူအညီပေးရေးအလိုလျောက်ချီးငွေပိတ်ပင်တမစ်ထားတဲ့ကိစ္စလွတ်တော်မှာပြန်ဆွေးနွေးရေးတွေဖြစ်ပါတယ်။နှစ်နိုင်နီးပါးကြာဆန္ဒပြခင်ချပြီးတဲ့နောက်အေးအေးချမ်းချမ်းပဲလူစုခွဲခဲ့ပါတယ်ရှင
်။ UN မြန်မာပိုင်းစီစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ။ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကိုဒေါင်းလုဒ်လုပ်နိုင်ပါတယ်။ VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ။
ဗီယိုရဲ့တနင်္ဂနွေနေ့မနက်ခင်းရေဒီယိုရုပ်သံအစီအစဉ်တိုက်ရိုက်ထုတ်လွှင့်မှုတွေကိုဆက်ပြီးတင်ဆက်နေတာဖြစ်ပါရယ်ခင်ဗျာအခုတခါတော့ကျွန်တော်တို့စိတ်မကောင်းစရာသတင်းတစ်ပုဒ်ကိုတင်ပြကြပါမယ်
ဝိုင်းရင်နိုင်ငံရေးသမားကြီးဇိုမီခေါင်းဆောင်ပူးကျင်ရှင်ထံကွယ်လွန်သွားတဲ့အကြောင်းပဲဖြစ်ပါတယ်။ဝိုင်းရင်နိုင်ငံရေးသမားဖြစ်တဲ့ဇိုမီဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌပူးကျင်ရှင်ထံဟာဇူလိုင်လ31ရက်စနေနေ့ကစကိုင်းတိုင်းကလင်းမြို့နေမှာကွယ်လွန်သွားပြီဖြစ်တယ်လို့ပါတီတာဝန်ရှိသူတွေကပြောပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့ VOA သတင်းတော့နိုင်ကွင်းအင်ကတင်ပြမှာပါ
1990ရွေးကောက်ပွဲနဲ့2015ရွေးကောက်ပွဲတွေမှာတည်ထိုင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြစ်အနိုင်ရရှိခဲ့သူဇိုမီဒီမိုကရေစီဖွဲ့ရဲ့ဥက္ကဋ္ဌပူကျင်းချန်တန်ကဇူလိုင်လ31ရက်နေ့ညနေ 9:00 ချိန်မှာကလင်းမြို့နေအိမ်မှာကွယ်လွန်သွားတယ်လို့ဇိုမီဒီမိုကရေစီဖွဲ့ရဲ့တွေးမှုဥကင်ကန်းလျံကပြောပါတယ
်ကျွန်တော်ဥက္ကဋ္ဌပူကျင်းချန်တန်ဒီနေ့ငါခွဲမှာကလင်းမြို့တွင်နေမှာဆုံးသွားပါတယ်ပထမတော့ positive ဖြစ်တယ်အဲ့ကောင်းတော့အဲ့ဒီ positive အစိမ်းဆုံးအမင်းမစားနိုင်ဘူးအခါတော့ကြော်တယ်ပြီးတော့ကိုယ်နဲ့တက်က90တိပြီဆိုတော့အားမရှိဘူးလေအဲ့ဒီမှာကျောင်းဆုံးသွားတာပ
ါပူကျင်းချမ်းသာနာ1962ခုနှစ်မှာတက္ကသိုလ်ကျောင်းသားဘဝနဲ့ဖက်ဒရယ်ရေးဆွေးနွေးတဲ့တောင်ကြီးညီလာခံမှာတက်ရောက်ခြင်းအဖြစ်မြန်မာနိုင်ငံရေးမှာစတင်ပါဝင်လာတာပါ1996ခုနှစ်မှာအာနာသိန်းစစ်ဆိုးရကနေကျင်းပခဲ့တဲ့အထူးထူးရွေးကောက်ပွဲမှာတည်ထိုင်မြို့နယ်ကလွှတ်တော်ကိုယ်စားလှယ်ဖြစ်ရွေးကံခဲ့ရသလိုစစ်တပ်ကနေအာနာလွှဲမပေးတဲ့အတွက် CRPP ကိုစားပြုလွှတ်တော်ကော်မတီထဲမှာပါဝင်ခဲ့လို့သူလည်းဖြစ်ပါတယ်2015ရွေးကောက်ပွဲမှာလည်းတည်ထိုင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြစ်အနိုင်ရရှိခဲ့သူလည်းဖြစ်ပါတယ်သူရဲ့နိုင်ငံရေးလှုပ်ရှားမှုတက်တမ်းမှာထောင်ချင်းချင်းကြခဲ့တယ်လို့ဇိုမီဒီမိုကရေစီဖွဲ့ချုပ်တွင်မှုဥကင်ကန်းလျံကဆက်ပြောပါတယ်
အကိုရခုနစင်းခုနစင်းလေးမဆလာအစီခံလို့ပြည်ရေးဆွဲဖို့သူတို့ကလူထုကိုချပြပါတယ်အဲဒီကဥဆောင်တဲ့လူကတော့ဘူမူးကြီးစိန်ရပါနော်ဒီဒီမူလာတယ်သူကတော့အဲ့ဒီမှာတွင်းနေတယ်ဆူဆလင်းနဲ့တွားမယ်ဆိုရင်ရုရှားတို့ချက်တို့ယူဘူးတို့ဂျာမနီနဲ့ဆူဆလင်းနိုင်ငံချစ်ဒီမဲ့ဖက်ဒရယ်နဲ့တွားနေတယ်အခုဖွဲ့စည်းပုံကိုပြန်ဆွဲမယ်ဆိုရင်ဒါကြဲတော့ပါဆိုပြီးဆွေးနေတယ်။နောက်ဆုံးသူတို့ဖမ်းပြီးတော့အဲ့ဒီမှာချင်းနှမျိုးသား50ကျော်လောက်ဖမ်းပြီးတော့သူနဲ့တယောက်တော့ရန်ကုန်မြင်လာတော့ကြီးကျိုင်းမှာတနည်းလောက်ခါလိုက်ပါတယ်။ပြီးတော့အင်းစင်ပို့တယ်။အားလုံးပေါင်းစစ်နေတယ်ငေါ့ပြပါတယ်
။2015ရွေးကောက်ပွဲတော်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဘဝနဲ့23ရာစုပင်လုံညီလာခံကိုလည်းတက်ရောက်ခဲ့ပါတယ်။ပူကျင်းချမ်းသာနာ1937ဧပြီလ6ရက်ချင်းမြင့်နယ်သုံးစာမြို့နယ်ဇမ်ဒင်းကျေးရွာမှာအဖအုစွမ်းဟန်အမိတော်ညောင်ခန့်ကျင်တို့ကနေမွေးဖွားခဲ့တာပါ။ကွယ်လွန်သွားတဲ့ပူကျင်းချမ်းသာရဲ့ရုပ်အလောင်းကိုမနက်ဖြန်ဩဂုတ်လ3ရက်နေ့မှာတကြိုသွားမှာဖြစ်ပါတယ
်။နိုင်ကွင်းရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။ဒါနဲ့တစ်ဆက်ထဲမှာပဲနောက်ထပ်စိတ်မကောင်းစရာသတင်းတစ်ပုဒ်ကိုလည်းတင်ပြကြပါမယ်။မြန်မာနိုင်ငံမှာကျန်းမာရေးဆောင်းပါးတွေနဲ့ကျန်းမာရေးအသိပညာပေးလုပ်ငန်းတွေကိုစောင့်ချပြီးတော့လုပ်ကံခဲ့တဲ့အထွေထွေယောဂကုဆရာဝန်ကြီးဒေါက်တာမြင့်ဦးဟာလည်းကိုဗစ်ယောဂနဲ့ကွယ်လွန်သွားခဲ့ပါတယ်ခင်ဗျာကိုဗစ်လူနာတွေကိုကိုယ်တိုင်စောင့်ရှောက်ထိန်းသိမ်းနေရင်းကနေပြီးတော့အခုလိုကွယ်လွန်သွားတာဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးတော့မိသားစုဝင်တွေနဲ့ဒေါက်တာမြင့်ဦးနဲ့ယင်းနှီးရဲ့ဆရာဝန်ကြီးတွေကိုမေးမြန်းပြီးကိုဝင်းမင်းကတင်ဆက်ထားပါတယ
်ဟုတ်ကဲ့ဒေါက်တာဟမေဦးအခုလိုစဖြစ်ခဲ့ရပုံကိုအများစုကအမြဲတွဲပြီးတွေ့ခဲ့ရတဲ့ဇနီးဖြစ်သူအထက်တန်းပြကျောင်းဆရာမအငိမ့်စာတော်ဒုံပြုံးချီက
သုံးငင်ပေါ့နော်သူ့စီကမှအိမ်နေရနေရောက်လာကြတာဒီမှာလေတော်တော်များများပေါ့ရန်ကုန်ကြီးတွိုက်ကပေါ့ဟိုအောက်ဆီဂျင်ကိုအောက်ဆီဂျင်ဘူးကြီးနဲ့ရှူလာပြီးတော့ကားတွေနဲ့လာကြအဲ့ဒီလူသားတွေကိုသူကုတယ်တကယ်တော့သူတို့လည်းပဲဟိုဒီမှာအခြားသက်မခံနိုင်တော့လို့လေမအားလည်းပြပါလေဒီလူရဲ့အခြေအနေဒါမှလည်းအင်းကြီးရဘူးလေအတူတည်းကြိုးစားပြီးခုပဲတော်တော်လေးပဲသက်သာကုန်ညာအသက်ကြီးပြီးနိုင်တာပေါ့မောင်ကြီးဆိုရင်လူသားတွေတနေ့တနေ့80 80လောက်ကြည့်နေတယ်နောက်သူလည်းဖြားလာမတော်ကပြောသေးရတမီးကလည်းပဲလေအဖေပြိတ်လိုက်ပါတော့ဆိုတော့ဒါမှသူနိုင်သေးတယ်နိုင်သေးတယ်ဆိုလို့ငွေနဲ့ဖြစ်သွားဒါတော့မှအမားတို့ဒီဒီယူဘာလို့နဲ့တောက်လျှောက်တကယ်ကိုအရင်ကကဲလို့ပြီးရတာဒါပေမဲ့သူကမနိုင်မနေတောက်အောင်နေရတယ်အသက်ကလည်းရလာနေဆိုတော့နောက်သူစီးကျူလေးရှိတယ်ဆိုတော့နောက်ပိုင်းကျတော့သူရှားလာပြီးပါလေသူဖြစ်တာဒါပေမဲ့မပြန်ဆက်မလိုက်တော့သူကဒီသူသားရဲ့အများကြီးအသက်ကိုသူကဲခဲ့တာသူအသက်နဲ့ဂျင်းပြီးလူနာရဲ့အသက်ကိုကဲခဲ့တာမှတော်တော်ကြီးချမ်း
တကယ်တော့အခုလိုကိုဗစ်တတိယလှိုင်းဖြစ်လာနေတာကိုဒေါက်တာမြင့်ကဖရိုင်လာဆယ်ဆရာကတင်ပြီးကြတဲ့က VOE ကျမ်းမာရေးကဏ္ဍမှာကျူသတိပေးခဲ့ပါတယ်
။ယနေ့အစ်အာနာရှင်သိမ့်ပြီးတဲ့နောက်နောက်ကိုဗစ်တွေပြန်တက်လာဖို့အလားအလာကျွန်တော်တို့စိတ်ပူစရာရှိတယ်။ဒီကောင်းဆောင်ကလည်းလူလူကမယုံကြည်ဘူး။ အဲ့တော့ဒီချိန်မှာမရှာခဏသူများနိုင်ငံမှာပြောနေတဲ့တက်ဝေးစီကထက်လာနိုင်တယ်ဆိုတော့ကျွန်တော်တို့လူကြီးအားလုံးကစီးကြတဲ့ကြတယ်ပေါ့နော်အနည်းဆုံးတော့ mask လေးတက်ပြီးတော့လူချင်းပုတ်ကတာတွေဒါမျိုးတွေလုပ်ဖို့တော့လိုပါသေးတယ
်အနည်း40ကျော်ကိုပိုင်စီးကန်းဖွင့်ခဲ့ပြီးစီးကန်းပိတ်ချိန်ညမိုးချုပ်ကြီးအထိကျန်းမာရေးပညာပေးအင်တာဗျူးတွေပေးလေးရှိတဲ့ဒေါက်တာမြေဦးနောက်ဆုံးဆုံးပါသွားရပုံကိုလည်းအလုံးအထက်ကနှစ်မှာစာပြခဲ့တဲ့ဒေါက်ပြုံးပြုံးချီက
ရှိုံမှာလည်းဂရုလိုစိုက်ပါတယ်ခင်ဗျဒီဝင်လေဒီနာညာရဲ့မောင်ရဲ့နတ်ဒီအောက်ဆီဂျင်လေးရဲ့ဒီအိမ်မှာအကုန်လုံးပြင်ကြည့်ကြရတယ်ဆက်ကြတော့ပြည်စုံတော့မဖြစ်နိုင်ဘူးပေါ့အမတို့ကအချိန်ကနေပြီးတော့ဒီအောက်ဆီဂျင်အိုးတွေဆိုရင်အများကြီးထည့်ထည့်ပြီးလုပ်ကြည့်ရတယ်ဒါပေမဲ့တဖြည်းဖြည်းနဲ့သူရဲ့ဒီအဆုတ်ကပိတ်ကျော်ဟိုခံနိုင်မရှိတော့တဖြည်းဖြည်းကြာလာဆန့်ကြည့်ချိုးလည်းနည်းနည်းတက်အောင်လည်းပေါ့အဲ့ဒါကြောင့်မဖြစ်ဘူ
းဒါပြေစေဟနာသိမ့်ပြီးဂျမ်းမိုင်းစနစ်အားရလာချိန်မှာကိုရိုင်းအခုဆေးရုံမှာကြုံခဲ့ရတဲ့ဆေးရုံတွေဝင်ပြီးလွယ်နိုင်တဲ့တတိယလိုင်းထန်လာနိုင်တာအတွက်လဲမေလာစန်းကလေးက VOE ဂျမ်းမိုင်းပညာပေးမှာဆရာမင်းကစသတိပေးခဲ့ပါတယ်
။ခန္ဓာမသိငယ်တနည်းစနစ်ကိုကျွန်တော်စတောင်းကနန်းနေမှာကျွန်တော်စစ်တဲ့ချိန်မှာကျန်ဂျမ်းမိုင်းစနစ်ကြီးပြိုလဲသွားတာနောက်ပိုင်းတနည်းမှာထောင်ကနန်းအောင်မပြည့်အောင်စစ်တော့မေလာနေ့ရက်နေ့အထိကျွန်တော်ကြည့်လိုက်တာအားလုံးပေါင်း3,400ဝှက်ဆက်သွားပြီ။အဲ့ဒီတော့ဒီကိုစုကကိုယ့်ရဲ့အင်ဒီရှင်းနိုင်ငံတွေမှာတော်တော်ကြီးအိန္ဒိယဆိုလို့ရှိရင်နေ့စဉ်ပိတ်နေချီပြီးတော့ပြည်သူတွေ့နေတယ်ပေရာထောင်နဲ့ချီပြီးတော့တည်နေတော့မိတချို့ရတာတွေဆုပြီးတော့ပြုံပြီးတော့အလောင်းတွေကိုမိရှုနေရတဲ့အနေအထားမျိုးလူပေါင်းသား20လောက်ကိုခါတယ်ဖြစ်လာတဲ့ခါ3,000လောက်ကိုတည်ပေးလိုက်ရတယ်ဘယ်တော့နိုင်ငံတတိယလိုင်းထားနိုင်မလားဆိုတော့ထားနိုင်ရည်ရှိတယ
်အဲ့ဒီတော့ဆရာမြင့်ဦးတည်းအဓိကဘာအမှတ်ရမိပါလဲလို့ဇနီးတယ်ကိုမိရမှာ
သူကလေဒီမှာပြည်သူတွေကိုလည်းချစ်တယ်ကြည့်ဒီအတွက်ဆိုလေကျမကြီးလိုဟာလို့ဆိုလေသူအရင်စင်လာနေအမောင်ရင်ပြောတယ်။အဆီရောက်တာလေဒူနာတယောက်ကညံ့ညံ့ပြောင်းမှဖြစ်နေတယ်။မဟုတ်လို့ရှိရင်လေဒီကုန်ကြီးကြများကမတက်နိုင်မှဆိုရတယ်သူအရင်ပြောတယ်။အဲ့ဒါကြောင့်သူအရင်ကြိုးစားပြီးတော့ကုပေးတဲ့အချိန်နောက်ကိုဒီလိုမျိုးဖြစ်အောင်ဘယ်လိုနေရမလဲဘယ်လိုထိုင်ရမလဲဆိုသူအရင်ပြောတယ်။ဒီကဲကိုမတက်နိုင်တဲ့လူတွေဆိုလို့ရှိရင်အမလို့စေယုံကင်းသေးတယ်။မဆီကိုသူဒီနာရီဆက်ကြရင်သူတို့ရေမှုချရူကြမှာမဟုတ်ဒီကိစ္စဆုံးဆုံးမှုကြီးတစ်ခုပါပဲမောင်ကြီ
းဒါအပြင် VOE ကျမကြီးခဏအတွက်ဆရာမင်းဦးကျွန်တော်ကိုချိတ်ပေးခဲ့တဲ့သူ့ရဲ့ငယ်ပေါင်းကြည့်ပေါ်ပမခဒေါက်တာစောင်းဝင်းကလည်း
သူကြတော့သူကငငယ်လေးကပျော်တတ်တယ်ဗျညီရမောစရာလည်းပျော်တတ်တယ်သူ့လူမလည်းပျော်တယ်သူ့စေကန်းသွားရင်လည်းညီနေရတယ်ပေါ့နော်နိုင်ငံသားမှလည်းဒီကိုယ်ပြိုက်တော့ပညာသင်စုတွေပါတွေ့ရတယ်ထွေထွေရောဂါရောဂါကိုဆရာဝန်နေတဲ့မှာတော့ဒီအငြင်းအများကြီးရှိတယ်ပေါ့အမပြေရဲ့ထွေထွေရောဂါကိုဆရာဝန်နေတဲ့ပညာရေးတိုးတက်ရေးအတွက်လည်းအများကြီးလုပ်ခဲ့ပါတယ်အဲ့ဒါကြီးအကုန်လုံးကတော့လေးစားကြရပါပဲကြီးမားတဲ့ဆုံးရှုံးမှုတစ်ခုပါပဲ
တကယ်တော့ကိုဗစ်ဆက်ပြေဆိုင်မှာ VOE ပါဝင်မီဒီယာပေါင်းစုံကိုနှစ်ပေါင်း30ကျော်ထိရောက်တဲ့ကျန်းမာရေးပညာပေးတွေလုပ်ခဲ့တဲ့ဒေါက်တာမြင့်ကိုကျွန်တော်တို့အားလုံးလက်ဆွပ်လေးကြမှာဖြစ်ပါတယ်ခင်ဗျာ
အထွေထွေယောဂကုဆရာဝန်ကြီးဒေါက်တာမြင့်ဦးကိုဗစ်နဲ့ကွယ်လွန်သွားတဲ့အကြောင်းကိုဝင်းမင်းစူးစီးတင်ပြခဲ့တာပါခင်ဗျာမြန်မာနိုင်ငံမှာအခုရင်ဆိုင်နေရတဲ့ကိုဗစ်တတိယလှိုင်းရဲ့ကူးစက်မှုပြင်းထန်တာကြောင့်မမျှော်လင့်သားသူတွေတဦးဝီတဦးတဖြုတ်ဖြုတ်နဲ့ကွယ်လွန်သွားနေရတာအတွက် VOA ဝိုင်းတော်သူဝိုင်းတော်သားတွေကလည်းထပ်တူစိတ်မကောင်းဖြစ်ရပါတယ်ခင်ဗျာ VOA ရဲ့အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်မကြခင်အချိန်တော်အတွင်းမှာတော့တို့အတန်နဲ့ဒီစနေညသကဝိုင်းအပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာဖြစ်ပါလေ
VOA American တန်ရုပ်တန်နဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့ဆိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web link ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာဝိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ် 8473748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာဝိုင်း YouTube လိပ်စာက youtube.com/voabamisechannel ဖြစ်ပါတယ်။စလုံးပေါင်းက VOA BURMESE CHANNEL ဖြစ်ပါတယ်။ YouTube ဆာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့ဆာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voaburmese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voaburmese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်နေနေရှင်တော့ soundcloud.com/voaburmese ဖြစ်ပါတယ်။VOA American သံရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်မင်္ဂလာမနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ရငါနေပြီးတော့တင်းငွေနေနေမနက်ခင်းအစီအစဉ်လေးကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ25 40 51နဲ့လိုင်းလမ်းမီတာ190အပြင် Facebook စာမျက်နှာကပါဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ဒုအတန်အစီအစဉ်နဲ့ဒုစနေညဇဂဝိုင်းကိုလည်းနားဆင်ရမှာဖြစ်ပါတယ်။အဲ့ဒီတဲကမှအရင်ဆုံးမြန်မာနိုင်ငံကလူအခွင့်အရေးအကြောင်းတွေတင်ဆက်ပေးနေကြဖြစ်တဲ့ဒုအတန်အစီအစဉ်ကိုနားဆင်နိုင်ပါပြီ။
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်စစ်အာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလအနောက်ပိုင်းကစပြီးဖန်စီထိမ့်သိမ်းခံထားရသူတွေကိုတွေးခွင့်မရသေးဘူးလို့ဗိနဲ့တွဲမှာရှိတဲ့သူတို့ရဲ့မိသားစုဝင်တွေကပြောပါတယ်။အချင်းသားတွေရဲ့အခွင့်အရေးချိုးဖောက်ဖို့အတွက် COVID-19 ကိုစောင့်ကြားချက်တစ်ခုဖြစ်သုံးပြုနေပါသလား။ဒီဆောင်မကိုဒဝဲဝက်ကသတင်းတောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်
။ဖန်စီခံမိသားစုဝင်တွေရဲ့လုံခြုံရေးခြေလှယ်တွေကြောင့်စောင့်မတွင်းနာမည်ချို့ကိုပြောင်းလဲအသုံးပြုထားပါတယ်။ကိုအောင်ကျော်က DVD သတင်းဌာနရဲ့ဒေတာခန့်သတင်းသမားတယောက်ပါသူဖမ်းခံရတာ9လကျော်ရှိနေပြီဖြစ်ပြီးဖမ်းခံရတဲ့ match လတစ်ရက်နေ့ကစပြီးအမိတ်ချပြီးထောင်ကျနေတဲ့အခုချိန်ထိမိသားစုနဲ့တွေ့ခွင့်မရသေးပါဘူးစစ်တပ်ကအာဏာသိမ်းပြီးတလအကြာမှာရဲနဲ့စစ်တပ်ကမိမာရှိတဲ့သူနေအိမ်ကနေအကြမ်းဖက်ဖမ်းဆီးသွားတာဖြစ်ပါတယ
်မဟုတ်အကြမ်းမဖမ်းနိုင်လေဗျခင်ဗျားတို့မဟုတ်အင်းစစ်တပ်ပြောရင်လာမယ်လေဗျာ
သူတို့စဖမ်းသွားချိန်ကလေးကနေဒီနေ့အထိတွေ့ခွင့်မရခဲ့ဘူးလို့ကိုအောင်ကျော်ရဲ့ဇနီးဖြစ်သူကပြောပါတယ်
။ကိုအောင်ကျော်နဲ့ဒီကမှလည်းဒီကားလေးတွေ့ခွင့်လည်းတော့မပြေဘူးနော်။ဒီတရားစွဲသူတွေကလာကရုံးချင်းခုနှစ်ချင်းပါလေ။ကိုအောင်ကျော်ကဒီဒါသူကြားနာခွင့်ကိုတရားသူကြီးဥတိုင်းလျှောက်နေတယ်လေ။ဒီတော့ကြားနာခွင့်ကိုတရားသူကြီးကကိုပဲချင်နေရဆိုပြီးတော့ဒီတော့ကြားနာခွင့်ကိုပေးချရတယ်။အဲပြင်တော့မာကလည်းဒီအဲ့တွေ့တာကိုတော့သူကကိုပဲဒီနေဒီကနေအမီဒီအဲ့ကိုလောကမပြေးဘူးဆိုပြီးတော့ဒီတော့ဒီခွင့်ကိုခုလေးမရသေးဘူး
။ဇနီးမနေချီမိုးထပ်ပြောပြချက်အရကိုအောင်ကျော်နဲ့တွေ့ဆုံခွင့်မရခဲ့ပေမဲ့စာအဆက်တွေတော့ရှိနေခဲ့တယ်လို့ဆိုပါတယ်။တလားတစ်ကြိမ်ပို့လာတဲ့စာအရကိုအောင်ကျော်ဟာကျမ်းမာရေးကောင်းတယ်လို့ရေးထားပေမဲ့ကိုယ်တိုင်မမြင်ရတဲ့အတွက်တန်ရာဖြစ်မိတယ်လို့သူမကဆိုပါတယ်။တတိယထောက်ကိုအောင်ကျော်လိုပဲနိုင်ငံရေးပုံမှန်နဲ့တရားစွဲခံထားရသူအများစုလည်းမိသားစုနဲ့တွေ့ခွင့်မရပဲဖြစ်နေတယ်လို့ဆိုကြပါဗျ။ဒီအထဲမှာဒွေမျိုးကတက္ကသိုလ်ကျောင်းတူတူဖြစ်တဲ့မဆာချီလင်းလည်းတယောက်ပါဝင်ဖြစ်ပါတယ်။အသက်20လောက်ရှိပြီဖြစ်တဲ့မဆာချီလင်းဟာစားတောက်ဆိုင်တစ်ခုမှာတငယ်ချင်းတွေနဲ့စားတောက်နေတော့ဖမ်းခံရတာဖြစ်ပါတယ်။မဆာချီလင်းကိုနိုင်ငံရေးပုံမှန်နှစ်ခုနဲ့တရားစွဲဆိုထားတာဖြစ်ပြီးလက်ရှိမှာတော့ဒွေအချင်းထောင်မှာဖမ်းဆီးချုံနှောင်ထားတာပါ။အဖမ်းခံရတာ2လကျော်နေပြီဖြစ်ပေမဲ့လက်ရှိချိန်ထိမိသားစုဝင်တွေနဲ့တွေ့ခွင့်မရသေးဘူးလို့ဖခင်ဖြစ်သူကဆိုပါတယ်
။တကယ်ကတွေ့ခွင့်မပေးဘူးဆိုတာတော့ကိုဘေးမဖြစ်ခင်ကတည်းကတတိယလိုင်းမဖြစ်ခင်ကတည်းကသူတို့အဲ့လိုမျိုးကိုကဖြစ်တာတတ်မှတ်ရတာအခုကိုဘေးပြမတွေ့ခွင့်မပေးဘူးဆိုတာမဟုတ်ဘူးပေါ့နော်။အဲပြီးရင်သူတို့တွေ့ခွင့်အစကတည်းကနေပြီးတော့တွေ့ခွင့်မရဘူးဆိုတာတော့ဒါဥပဒေပေါင်းနဲ့ဟိုဗါလဲလုံးဝစတင်နေတယ်လို့ပဲမြင်တယ်ကျွန်တော်တော့เนาะအဲမတွေးကြည့်တာပေါ့เนาะအဲဒါမှတကူကတော့သူတို့မတရားဖန်ဆီးခံရတဲ့အတွက်ကျွန်တော်တို့လည်းဘယ်လိုပြောမလဲဥပဒေပဲနေပြီးတော့ ဘလို့မှကောက်ွယ်ပြီလို့မရှိတဲ့အခြေအနေမျိုးရောက်နေတယ်ဆိုပဲမြင်ရမှာကျွန်တော်လည်
းအာနာပိုင်နေဘက်ကတော့ကိုဗစ်ကပ်ဘေးဖြစ်ပွားနေတာကိုအကြောင်းပြပြီးမိသားစုနဲ့တွေ့ခွင်ကိုကန့်သတ်ထားတာပါဒါပေမဲ့ကိုဗစ်တက်တရလိုက်မဖြစ်ပွားခင်အာနာသိမ့်ပြီးကလေးကဖမ်းဆီးထားသူတွေဟာမိသားစုဝင်တွေနဲ့အခုချိန်ထိတွေ့ခွင်မရသေးတာပါဒုတန်ကစုံစမ်းထားမှုအရအာနာသိမ့်ပြီးနောက်ပိုင်းဒွေနဲ့ဘိတ်အချင်းထောင်တွင်ကဖန်စီထားသူမြည်သူမဆိုမိသားစုနဲ့တွေ့ဆုံခွင့်မပေးထားဘူးလို့သိရပါတယ်။အဖမ်းခံရသူတွေရဲ့မိသားစုဝင်တွေကတော့အခုလိုတွေ့ဆုံခွင့်မပေးတာဟာအာနာပိုင်တွေရဲ့ကိုဗစ်အကြောင်းပြပြီးတမင်မတွေ့စေချင်လို့ကန့်သတ်ထားတယ်လို့ယူဆနေကြပါတယ်။ဒီလိုမျိုးကိုဗစ်ကပ်ဘေးအကြောင်းပြပြီးမိသားစုနဲ့တွေ့ခွင့်မပေးခြင်းဟာအချင်းသားတယောက်ရဲ့ခွင့်ရေးဆုံးရှုံးနေပြီးလူခွင့်ရေးချိုးဖောက်ခံရခြင်းသာဖြစ်တယ်လို့ရန်ကုန်မြို့ရှိနိုင်ငံရေးကျင်းသားတွေကိုအမှုလိုက်ပါဆောင်ရွက်ပေးနေတဲ့အမည်မဖော်လိုသူတရားလွှတ်တော်ရှိနေတဲ့ဦးကထောက်ပြပါဗျ
။လူခွင့်ရေးကျင်းသားတရားမှာဟိုပါတာပြီးတာပဲအောက်တာပဲညာလူတယောက်ကိုဒီတရားမစီရင်နဲ့ခန့်လို့ရောက်တာလူခွင့်ရေးကျင်းသားတရားမှာတွေကပါတာပြီးတာဒါမှလူခွင့်တော့မဟုတ်လူခွင့်ရေးအစမကနာချတာတွေကပါတာပြီးတာပဲအဲ့ဒါကြီးကဒီဒီမိုကရေစီစနစ်ကိုဟိုအကောက်ထဲမပေါ်တဲ့ဟိုစနစ်မျိုးရှိနေလို့ရှိရင်အဲ့ဒီလူခွင့်ရေးချိုးဖောက်မှုကဟိုပြောပြကြရတော့မလုံဘူးဗျာအဲ့ဒါကြီးကိုဟိုပြောမှဆိုလို့ရှိရင်ဘယ်လိုပြောရမလဲဟိုလူခွေချိုးပေါက်ပါလို့ပြောကြားကြိုက်ပါလို့ဆိုမှအပေါက်ကြီးနေတာလို့ပြောရမှဖြစ်နေတာပါဗျာ
အချုပ်ခံနာရသူတွေနဲ့ထောင်ကျနေသူတွေကိုမိသားစုတွေနဲ့တွေ့ခွင့်ပေးရမယ်အခွင့်အရေးကိုအချင်းထောင်လက်ဆွဲနဲ့တရားရုံးလုံထုံးလုံကြီးတွေမှာဥပဒေအရပြဋ္ဌာန်းထားပြီးသားဖြစ်တယ်လို့ဆိုပါတယ
်ဒါသူတို့ရဲ့ဒီပြောမှဆိုလို့အချင်းကျနေတဲ့သူရဲ့အခွင့်အရေးပြည့်ရတယ်လေဟိုဘယ်လိုလဲဆိုလို့ရှိရင်ဒါမိသားစုနဲ့ကိုယ်ခွင့်ရချင်အားဖြင့်တို့ရဲ့ကျမ်းမာရေးအခြေအနေပြီးအပြင်မိသားစုရဲ့တို့ရဲ့ဟိုပြောမစွဲကျမ်းမာရေးအခြေထောင်တွေအခက်ခဲတွေမိသားစုပြောပြလို့ရတယ်မိသားစုကလည်းတို့ဘာအခက်ခဲရှိနေလဲဘာလုပ်ရလို့ရလဲဆိုတာတို့ဖေးတဲ့ပစ္စည်းတွေကတို့ရှိကိုရောင်းမရအမှန်တကယ်ဟိုတို့လက်ခံရရှိခြင်းရှိမရှိအသာရှိတဲ့ဟာတွေပေါ့နော်အပြင်လည်းအားဖြင့်အသက်ပဲရှိတယ်ပြီးတော့ဘာဖြစ်လဲဘာဖြစ်လဲဆိုလို့ရှိရင်တို့ကစိတ်ခွန်အားလည်းပို့ပြီးတော့ဟိုရစီတာပေါ့ဗျာ
အခုလိုကိုဗစ်အကြောင်းပြကန့်တတ်မယ်ဆိုလဲအွန်လိုင်းဒါမှမဟုတ်ဖုန်းနဲ့တွေ့ခွင့်ရရည်စီစဉ်ပေးတဲ့နယ်လို့အဲ့ဒီတရားလွှတ်တော်ရှိနေကဆိုပါတယ်လက်ရှိမှာတော့ထာဝင်စာသွားဖို့တဲ့ချိန်ဆိုရင်စာရေးပြီးဆက်သွယ်နေရတယ်လို့အစားတောက်နဲ့ဈေးဝါတွေကိုထာဝင်ဝရှိပစ္စည်းလက်ခံနဲ့ဂိတ်ကတဆင့်ပေးပို့နေကြရတယ်လို့မိသားစုဝင်ချို့ကပြောပါတယ်ဒါပြင်မိသားစုဝင်တွေဟာသူတို့ရဲ့ရှေ့နေတွေကနေတဆင့်ပဲဖန်းစီတရားစွဲပြီးထောင်ချခံရသူတွေရဲ့တာကြောင်းမာကြောင်းမေးမြန်းနေရတယ်လို့ဆိုပါတယ်ဒွေမျိုးကတရားလွှတ်တော်ရှိနေဒေါ်ချူချူဝင်းကလည်းထောင်ထဲရှိနေသူတွေရဲ့ကျမ်းမာရေးအခြေအနေကိုကြည့်ပြီးသူတို့ရဲ့မိသားစုဝင်တွေကိုတည်င်းစကားပါနေရတယ်လို့ဆိုပါတယ်
။သူခွင့်မရတဲ့ဟာတော့သူဟိုထောင်ဝဲပုံမှာထောင်ဝဲစီမီစီကံပုံမှာလူတီးရလူတီးရကျမတို့အနေနဲ့တော့သူတို့ရုံးချေးထွင်းလိုက်ကျမတို့ကသိတာကိုသူတို့မြင်တာဘယ်လိုချင်းနေတယ်ဘယ်လိုချင်းနေနေကောင်းလားနေမကောင်းလားဘယ်လိုခံစားရသူနေရလဲဆိုတော့ကျမတို့ကသိနေတယ်ဆိုတော့လေဒီဒီရတစ်ဆင့်နဲ့ပဲကျမတို့ကမိသားစုဝင်တွေပြောပြတယ
်ဒါပေမဲ့အဖမ်းခံရသူတွေရဲ့မိသားစုဝင်တွေကတော့အခြေအနေကိုမျက်မြင်တွေ့ရတာမဟုတ်တဲ့အတွက်စိတ်တော်ကရောက်နေသူတွေလည်းရှိပါတယ်စိတ်တော့ကရောက်နေသူတွေထဲမှာဒွေမျိုးတက်မာနေတဲ့ကိုကျော်ကြီးရဲ့မိခင်လည်းတူပါဝင်ပါတယ်။ကိုကျော်ကြီးဟာမိသားစုနဲ့အတူဆိုင်ရောက်နေတော့တနက်ထောက်ဖန်းစီဖော်ဆောင်သွားပြီး905ကနေတရားစွဲဆိုခံထားရတာပါ။ကိုကျော်ကြီးကိုရဲစခန်းမှာဖန်းစီထားချိန်ကတော့အဝေးကမြင်တွေ့ခွင့်ရခဲ့ပေမဲ့အချင်းထောင်ချုပ်ကိုရောက်သွားချိန်မှာတော့လုံးဝတွေ့ခွင့်မရတော့ဘူးလို့မိခင်ဖြစ်သူကဆိုပါတယ်
။ဒီခွေရတော့ဖုန်းလာဆက်ဖုန်းလာတဲ့ဒီရောက်တဲ့
ဒီခွေရရတော့ကောင်းတာပေါ့နော်ဒီခွေရအောင်လဲစူးစမ်းချင်းလေဘယ်လိုလုပ်ပြီးနေရစားရလဲဆိုတာလဲမေးရစားရတာပေါ့စကမ်းမာတို့ကလည်းအထက်နဲ့အောင်နဲ့နေရတာမျိုးပဲဆိုတော့မေးချင်တာလဲမေးမရဘူးပေါ့နော်အခုကထောက်ထဲမှာရုပ်သွားပြီဆိုတော့နေရတာလည်းကိုပဲနေရတော့ဘူးစေသူစားရပါစေဆိုပြီးသွားပေးရတာလည်းပဲစားရလားမစားရဘူးလားဆိုတာကိုကမိဘဖြစ်သူဆိုတော့ပေါကဖီစီးနေတာပေါ့
နိုင်ငံရေးကြောင့်ဖန်ထားတဲ့အကျဉ်းသားတချို့ကိုနှိပ်စက်ညှဉ်းပန်းတာတွေရှိတယ်လို့နှိပ်စက်ညှဉ်းပန်းရင်လက်လွန်တိုက်စုံမှုတွေလည်းရှိတာကြောင့်မိသားစုဝင်တွေကစိုးရိမ်ပူပန်နေရတာလည်းဖြစ်ပါတယ်။လက်ရှိချိန်မှာလည်းနိုင်ငံတွင်းကိုဗစ်ရောဂါတွေဖြစ်ပွားနေတယ်လို့အကျဉ်းထောင်တချို့မှာလည်းရောဂါတွေဖြစ်ပွားနေပြီးစေကူတောက်ခွင့်မရရှိဘူးလို့ပြောဆိုနေကြတာတွေလည်းရှိပါတယ်။အကျဉ်းဥစည်းဘက်ကတာဝန်ရှိသူတွေကတော့အဲ့ဒီကိစ္စတွေကိုညှင်းဆို့ထားပါတယ်။ဘိတ်နဲ့ဒဝဲအကျဉ်းထောင်တွေမှာတော့တမန်ဖြားနာမှုတွေသာရှိပြီးကိုဗစ်ဖြစ်ပွားတာမရှိသေးဘူးလို့ရှင်းနေတူဦးရဲ့ပြောပြချက်ရသိရပါဗျ။ ทวีเมื่อจุลัยนักสับปีโควิดยอกาพิบวามูจาวทางด้วยที่อายุหนึ่งปีท่าเรือด้วยช่วงเชิงเรียนมิชิราจาวชื่อหนึ่งก็มูเตอร์ในด้วยคนชิมในบาบูทวีนซาเรโกโรยัชชาโปคนยานในเรือด้วยมีตาสูงหนึ่งก็มาสตรีและตันเซียด้วยเซวารีโกโรปูสังปีในเรือลูกมีตาสูงหนึ่งทางอาตียาบาร์เรเซวารีโกโรจินนารียูทาคนมิชิเรือด้วยนี่มันก็พิมพ์มาจึงอุจิธานามาตั้งอยู่ยาเรือลูกตียาบาร์เร
มีตาสูงหนึ่งก็รอพี่มาโยกอะไรพี่ป้อนนี่เลยด้วยทางด้วยยาวชิ้นนี้ด้วยด้วยลองสวาสุยเลียชิบาร์เลยกูจะจีเอ็มมี่กินพี่ตัวก็กูจะมาอิมับซานเนี่ยเนี่ยตัวอาจจะมาเป็นเด็กนิดเช่นนี้ใช่ไหมล่ะกูจะมาอิมับซานนี่ตัวนี้ตัวเอเรมับซินนี่เลยสิเดี๋ยวรู้ดีดูเขาดีแค่ไหนอ่ะแม่สิเดี๋ยวรู้สิปุ่นยาร์บอนะยาดีตัวกูมีกี่ชั้นนี่ล่ะเอ้ามีรู้สิซาบีโร่อิมมาวันนี้มียาร์บอสิ
คุณเดินสบายกันเลยสิสิงห์นั่งสิงห์กันเลยจีนเอเมลูโรดันเฟรตาริกาโยเลมาเร่โรดันแตงเฟรตสิสิงห์ฟรันติอาเมมาเอเว็บไซต์เน่เฟซบุ๊กสามยานาเรียนโรดันเย่เฟซบุ๊กสามยานาซาวด์คลาวด์ยูทูบไอจูโรกันนี่เลยวิญญาณนั่งสิงห์ในมาพิจารณาพิวเอกาทอลเลนเน่วิดีโอสิสิมาเลยเซนเน่เนี่ยโกนายกันเน่เซนายด้วยเน่จีนิงุรินีนั่นเน่ช่างนายกันเน่
ขณะนายจึงมาเลยน่าเสียนายมาเลยที่สิงห์ดูเช่นนี้ก็เป็นมุกุนีทับีฟรันติอาเมมาเน่ฟังเดชันฮิรันเจโรกาผู้บังคับการจับไปโดยแต่สิงห์ดูน่าเสียนไปเลยตัวเซนจูจิมาเลยเช่นตัวแต่สิงห์ปีกุฎคาร์โรสเนียจะกวนเมื่อจับไปโควิดลุนารีล้มเมื่อลุอันนี่เรื่องออกซิเจนโอริยาชิบุจูบันนี่เรื่องปราฮิตาลุงเอ็ดอุเน่ไม่เอ็นจินัยก็
มีมีอันเต็มเซตทาวาเลยนิ่งลาวากูนายโอเคบ้ามอโอเคกูดีกูนายโนลีดีกูเป็นลูนารีด้วยออกซิเจนยาชีจูบันนี่ละก่อนเนาะเอเรียนเอาส่งเชนี่ไปลูชิบาเลยเช่น
เลชิมาตรงนี้เนี่ยอะไรมาออกซิเจนอุ่นอะไรตรงนี้นี่บ้านเราเจ้าหน้าที่ยังไม่ออกซิเจนยังไม่เนี่ยอะไรอาจจะถ้าโยมาอะไรสิ่งนี้เนี่ยว่าปีนี้เนี่ยหน่วยอุบาลเนาะมันเลชิมันไม่ยาร์หรอกแล้วที่สายอยู่นี่บ้านเราเจ้ามันน่าเช่าหน่ายคนหน่ายเราตัดแต่งสิ่งน่าเช่าหน่ายคนเราอุ่นยาร์สิ่งนี้แต่ตอนนี้ลูกคุณเป็นแม่ละบ้านเราไอ้เจ้าว่าเออ
แต่ลิงก์กับผู้ที่เรียนรู้จะรู้ในวันนี้ในชาลาใช่ไหมอุมาเราไอ้ในวันนี้ในวันนี้เราเนี่ยมายาเราแต่ในกรุงเทพสิมายาเนี่ยถ้าเกิดอยากพูดยอมยาละเลยแล้วป้าจะเอาอะไรใช่ไหมพี่ลูกออกซิเจนโอเรบอนเนาะทุกที่ออกซิเจนโอเรชีเดเวทาที่ออกซิเจนในยาชีกว่าพี่ลูกจะพิมพ์เนี่ยคัดเคลียร์เลยใช่ไหมโอ้เจ้าหนูเลชีปีนี่เลยสายยงนี่มาเจ้าหนูแตงสีดีสวยเอง เจ้าหนูแตงสีเดียวสายยงนี่มาแตงสีเดียวถ้ากูพูดถ้าทุกปีนี้เนี่ยว่าเจ้าแตงสีแตงสีเดียวเข้ามาถ้าเจ้าหนูเปิดลิปปี้ดูอีเวนต์แตงสีอ่ะอุ้งเราไปมาเนาะที่สักสักพักกันเลยอ่ะเจ้าหนูการีเนี่ยลาเลยแตงสีเจ้าหนูเอเชียเราอุ้ยเนี่ยเจ้าหนูอุ้ยชาวเจ้าหนูเอเชียชัวร์เลยเจ้าหนูการ์ดเดียวเจ้าหนูหัวเรามาเลยน่าสิ่งต้องดีอ่ะเจ้าหนูอุ้ยเอเชียพี่บีอ่ะไอ้เจ้าหน้าที่เชียร์เจ้าหนูเนี่ยอะไรมาเจ้าห
ကျွန်တော်တို့သူတို့စစ်ဆေးရုံကိုသွားလို့ကျွန်တော်ထင်တာဒါပေမဲ့အဲ့ဒါအကြီးကြသူတို့ဒီဆေးရုံကပဲပြီမှာပေါ့နော်ဒါပေမဲ့သူတို့ကတော့နေတိုင်းလာကြီးတာပဲညာနေဆေးရုံမှာသူတို့ရတယ်သူတို့ဦးလေးချတယ်သူတို့ဦးလေးနဲ့တင်သွားတယ်ပြောင်းသွားကျွန်တော်တို့ဒီတက်စီနဲ့လူရပြန်ချီလို့ရတယ်ဟိုဘေးနေရာမှာဝေးလဲဝေးရနေအောင်သူတို့ရရောက်လာတယ်သူတို့မပြေးလို့အဲ့နေရာပိတ်ရတယ်အဲ့လိုမျိုးခက်ခ
တော့ဒီကိစ္စဒီကလေးရဝတ်ကျွန်တော်အတိအကျမသိနဲ့ကျွန်တော်အမြင်ကျွန်တော်မြင်ပြီးတော့ဆိုတော့တို့ကလာတယ်တဲ့ဟိုကျွန်တော်ပတ်စံပေးရတော့ကျွန်တော်ငွေကြေးနဲ့တို့အခါရှင်းဝင်ပေးပြီးတို့ယူသွားရတော့ကျွန်တော်မမြင်ဘူးကြာကျွန်တော်အမြင်ပါတော့တို့တော့ဘလို့ရေလုံးနေတော့ကျွန်တော်လည်းအတိအကျမသိဘူးဟုတ
်ကဲ့အခုအဲ့တော့လူတွေကဒီအောက်ဆီဂျင်ပေးတဲ့စက်ရုံကြီးမှာလာပြီးတော့ဟိုယူရတယ်ဆိုရင်ဒီအောက်ဆီဂျင်တွေကြတော့ဘလို့ပတ်စံနဲ့ဘလို့နှုတ်နဲ့ပေးဝယ်ကြရချင်း
အောက်ဆီဂျင်ဖြည့်ရပုံကိုဆက်ရုံနေရတော့တို့ပေးရဟိုလက်ရှိမှာပေါ့နော်တို့ရောင်းတာပုံမှန်လေးပဲအရင်ကဘယ်လောက်ဖြည့်ပေးလဲအခုလည်းပြီးပြီဈေးတက်သွားတာတော့မရှိဘူးပြ။အိုးသေးတော့၃000အိုးကြီးတော့9000တောင်အဲ့လောက်ပဲပေါ့နော်။ဒါပေမဲ့ပွဲသားတွေအရာတော့ဟိုတချို့တန်းမရှိနိုင်လို့ကြီးကပွဲသားတွေအတည်းဆိုတော့ဈေးကြီးလာတာအရှိအဝမှာဆိုကျွန်တော်တစ်ရက်ကိုတန်းစီက8000နဲ့10000ကြားတွေရှိတယ်။အိုးကြီးတွေဆိုဒီပွဲစီတန်းစီတွေရဲ့ပွဲသားတွေပေးရတာပေါ့နော်။ဟိုဈေးကွက်တစ်ခုလိုဖြစ်နေတာပေါ့
။ဟုတ်ကဲ့။ဟိုအောက်ဆီဂျင်အိုးတွေရရှိတဲ့အနေအထားရောဘယ်လိုရှိလဲရှင
်။ကောင်းလာတဲ့လူတွေကပြန်ရောက်လာတယ်။တချို့ပုံမနီတချို့ပေါ့နော်။တချို့ပုံတွေကတွဲလာတာတွေရှိတယ်။ပုံတွေကတွဲလာပြီးတော့ဟိုပေါ့အရင်တော့3-4ရင်းကန်တဲ့အိုးတွေကလက်ရှိမှာဆိုရင်တချို့တွေဆိုရင် 7-9 ရင်း 10 ရင်း 11 ရင်းအဲ့လောက်ဈေးတွေနဲ့ရောင်းနေကြတယ်။လက်ရှိမှာတော့တကယ်တွဲနေတဲ့ပုံတွေကတော့ပုံမှန်ဈေးနဲ့ဒါပေမဲ့သူတို့ကတော့အကန့်အသတ်နဲ့ပဲရောင်းနေတယ်။တရက်ကအလုံးစီအောင်တရက်300လို့နေရ။အဲ့ဆိုင်တွေကတော့ဟိုပဲလာဆက်ရုံတွေကတော့ရောင်းနေတယ်အဲ့မဲ့အတင်ကသွင်းတဲ့လူတွေကကြတော့အတောက်ဟိုအစမတန်ဈေးတွေနဲ့တော့လက်ရှိမှာရောင်းနေရတယ်ရှိတယ်။ဟို8သိန်း7သိန်းအရောင်းပေါ့အဲ့လောက်ဒီမှာရောင်းနေကြတော့မယ်။ပထမနေ့တွေကတော့73သိန်း16သိန်းတွေထိဖြစ်သွားတယ်။ဟိုနောက်ပိုင်းနည်းနည်းလေးပြန်ကျတယ်။အဲ့
တော့ရန်ကုန်မှာဒီအောက်ဆီဂျင်ရောင်းပေးနေတဲ့နေရာတွေပေါ့နော်။အဲ့ဒါတွေကဘယ်နေရာရရှင
်။ကျွန်တော်ဟိုဘ9ဟိုတောင်တကုန်စမှုတုံထဲမှာ9ရှိမယ်၊ Main Set ရှိမယ်။ကျွန်တော်တို့ AR Sun ရှိမယ်။ဟို Unity တို့တောင်ကလာဘုံတော့ Unity တို့ Shipi မျိုးတော့ပါအဲ့လိုမျိုးလည်းရှိတယ်များဟုတ်ရှိပါရဲ့အောက်ဆီဂျင်ပေးတဲ့ဟိုဟာတွေကဒါပေမဲ့အခုနောက်ပိုင်းမှာဟိုဆက်ကဆာဒီစစ်ကောင်စီဘက်ကမလုပ်လိုက်လဲဆိုတော့မျိုးနယ်နဲ့အလိုက်ဖွဲ့ပြီးစက်ရုံတွေမှာတန်းစီတဲ့ပုံစံလေးဖြစ်လာတယ်။ဟိုမှာဒီ9အောက်ဆီဂျင်မှာကျွန်တော်ဒီထားပါတော့ဟိုပေါ့ကြောင်မြောင်းတို့တောင်ွေတို့ဘက်ကဘေးစက်ရုံမှာပဲတန်းစီလို့ရမယ်ဘေးစက်ရုံမှာတန်းစီလို့မရဘူးမျိုးနယ်ထောက်တော့မျိုးနယ်ရက်ွက်ကြီးအုပ်ချုပ်ရေးမှုထောက်ခံလာရင်တန်းစီခိုင်းတာလည်းရှိလာဟိုအောက်ဆီဂျင်လိုချင်တဲ့ဆိုရင်တော့မျိုးနယ်အုပ်ချုပ်ရေးမှုထောက်ခံလာရင်လည်းအော်ဒီကျန်တက်စီလိုရတော့မဲ့ပုံလေဒီပေါ့အုပ်ချုပ်ရေးမှုတွေသူကအသက်ပြန်သွင်းနေတာပေါ့ဗျာအမ
ဆိုတော့အဲ့လိုမျိုးအောက်ဆီဂျင်ရဖို့ကိုအဲ့လိုအခက်ခဲတွေပေါ့နော်အရင်လိုမျိုးဟိုဒီအောက်ဆီဂျင်ပေးတဲ့နေရာမှာသွားတက်စီနေရာနေပြီးတော့အခုဆိုရင်ခွင့်ပြုချက်တွေယူမလို့ဘာလို့ဖြစ်လာတဲ့ခါကျတော့ဟိုအဲ့ဒါအဲ့ဒီအချိန်ကြီးရောလူအများစုကဘယ်လိုကြော်ွားနေကြလဲရှင
်လက်ရှိမှာတော့ဟိုလူရတော့တော်တော်ကြီးခက်ခက်ခဲခဲကိုဖြတ်တန်းနေရတယ်ဗျာအောက်ဆီဂျင်အလုံးလုံးမရဘူးလို့တည်သွားတဲ့လူကြီးတွက်ကလည်းအရင်ထက်ကိုပိုများလာတယ်။ဟိုမရဘူးဆိုတော့အရင်တော့ကကာကျူးကိုကာကျူးချိန်ကြောင်းဆိုတော့ဟိုကာကျူးမှာကျွန်တော်တို့ကဟိုလမ်းကိုသွားရင်သူတို့စစ်ဆေးပြီးရလာတဲ့အချိန်ကျရင်ကျန်းမာရေးအတွက်သွားရတယ်ဆိုတော့ခွင့်ပြုပေးပြီးမယ်။အောက်ဆီဂျင်ကလောလောဆယ်မှာအလုံးလုံးမရနိုင်ဘူး။ရနိုင်သေးဘူးဆိုတော့လူကဟိုအမှန်ကတော့ဒီဆက်အာနာတင်းသွားတဲ့အချိန်မှာလူကဝင်ငွေရလည်းအရင်နေနေတယ်ပေါ့ဗျာ။ဟိုဝင်ငွေဟိုအစိုးရဆိုအလုံးလုံးပဲဦးရလည်းများလာတော့အောက်ဆီဂျင်အိုးကြီးမဝင်နိုင်တဲ့အခိုက်အတန့်လေးတွေရှိတယ်ဒီအောက်ဆီဂျင်ကိုပိုက်စားတာတွေနဲ့ကြတော့မတက်နိုင်လဲဆုံးအေးဆုံးသွားတဲ့လူတွေလည်းရှိတယ်ဗျ။အ
ဲ့တော့စစ်ကောင်စီဘက်ကဒီအောက်ဆီဂျင်ရောင်းတဲ့နေရာမှာသူတို့ကိုယ်တိုင်လည်းနိုင်ယူတာရှိတယ်လို့ဒီအခုဒီအောက်ဆီဂျင်ဝယ်ဖို့တန်းစီစောင့်ဆိုင်နေတဲ့ဒီလူအုပ်တွေဒီအဲ့ဒီအတွက်ပေါ့နော်အာဒီအောက်ဆီဂျင်ရရှိရေးမှာအခုသူတို့စီမံဆောင်ရွက်နေတယ်ပေါ့နော်အောက်ဆီဂျင်စက်ရုံလို့တည်ထောင်နေတယ်အောက်ဆီဂျင်စက်ရုံတွေစောင့်နေတယ်ဆိုတာမျိုးတွေလည်းအဲတောင်ရှိသူတွေဘက်ကပြောထားတာဒီလည်းရှိတဲ့ခါကျတော့အဲ့လိုမျိုးအောက်ဆီဂျင်ရရှိရေးမှာသူတို့ဘက်ကစနစ်တကျနဲ့လူတွေလုံလုံလောက်လောက်ရရှိရေးလုပ်ပေးတဲ့အခြေအနေရောမရှိလားရှင
်။မရှိဘူးကျွန်တော်ဒီလောက်ဆိုတော့လုံးဝမရှိဘူးစနစ်တကျနဲ့ဘာမှမရှိသူတို့ကစနစ်တကျနဲ့လုပ်တာဆိုတော့လက်ရှိကျွန်တော်တွေ့တာဆိုရင်တော့ဟိုကလူတွေကအမှန်ကိုပြောရင်တည်တဲ့နှုန်းကဒီဘက်မှာနည်းနည်းလေးပြန်လျော့လာတယ်ပေါ့လူတွေလည်းလက်ရှိဟိုဒီမထွက်တဲ့လူကမထွက်နဲ့အဲ့လိုကိုယ်ကိုထိန်းသိမ်းနေတည်တဲ့နှုန်းကဒီတရက်နဲ့ရမှာနည်းနည်းလေးလျော့လာတယ်ပေါ့ဟိုစစ်တပ်ကတော့ဒီဟာလူစီလူလူတို့လုပ်ပေးရဆိုတာတော့မရှိဘူးတရှိကျွန်တော်ပြီးတော့ဆိုင်တော့ဘာမှမရှိသေးဘူးဟိုတကြိုဆက်တွေတိုးလာတာလည်းရှိတယ်ဗျာတကြိုဆက်တွေတိုးချက်ပြီးတရောက်ရောက်တော့တကြိုနိုင်မယ်ဆိုတော့တကြိုဆက်စောင့်နေတာလည်းရှိတယ်ဗျာ
ဟုတ်ကဲ့အဲ့တော့ဟိုအောက်ဆီဂျင်ကိုအခုကိုနိုင်လို့ရရှိရေပေါ့နော်ဆက်ပြီးတော့အခုကြိုးပမ်းနေတဲ့ခါကျတော့ဒီအောက်ဆီဂျင်လိုအပ်နေတဲ့အခြေအနေပေါ့နော်အဲ့ဒါကရောအရင်စပြီးတော့ဒီကုဆတ်မှုနှုံအရန်ကိုမြင့်လာတဲ့စပြီးမြင့်တက်လာတဲ့အချိန်နဲ့အခုဒီဂျွန်ပေါ့နော်ဂျွန်လလောက်ကစပြီးအခုဆိုရင်ဇူလိုင်လပုံလာပြီဆိုတဲ့ခါကျတော့ဒီအောက်ဆီဂျင်လိုအပ်ချက်တွေကဘလို့ဖြစ်လာလဲရှင
်ဟာအရင်ဆက်ပူများလာတာမျိုးရှိရောဗျဟိုလူနေတော့မဲ့အခုလေဒီ interview ကျွန်တော်ပြင်ခဲ့တယ်ကျွန်တော်ဖုန်းနေလာနေရတယ်အောက်ဆီဂျင်တွေလိုလို့ဆိုပြီးဟိုအရင်အတိုင်းပဲဘာမှဟိုကြောင်းလဲသွားတာတော့ကျွန်တော်သိမရှိဘူးအောက်ဆီဂျင်ကတော့လိုလာပဲဆုံးနေလူပါလေသူကတော့အောက်ဆီဂျင်မရလို့ဆုံးနေတယ်လူပါလေဒီတော့လည်းသုံးနေကြတာဘာမှတော့သူကြီးစားပြောင်းလဲလာတာဆိုတော့မရှိလူတွေကတော့လှုပ်ထားတယ်ဟိုမိုဘိုင်းပလန်တွေတွင်းမှုတွေအောက်ဆီဂျင်တွေရောင်းမှုတွေလှုပ်ထားရမယ်ဒီဂျူတီတွေမှာပြဿနာခက်ခဲကြီးပါတယ်တော်တော်များများရှိနေတဲ့အတွက်ဒီဘက်ကအောက်ဆီဂျင်ဆက်တရောအောက်ဆီဂျင်အိုးတွေရောလုံးလုံးမရောက်လာသေးပါဘူးကြာ
ဟုတ်ကဲ့
အဲ့တော့ဟိုစစ်ကောင်စီဘက်ကဒီအောက်ဆီဂျင်စက်ရုံကြီးစောင့်နေတယ်ဆိုတဲ့အခြေအနေရောလူတွေဘယ်လောက်ထိသိလဲရှင်လူတွေဘယ်လောက်ထိဒီဟိုဟာပေါ့စစ်ကောင်စီဘက်ကအောက်ဆီဂျင်ရဖို့ပေါ့နော်သူတို့လုံဆောင်နေတဲ့အပိုင်းရောလူအများစုကဘယ်လောက်ထိသိထားလဲရှင်အဲကျွန်တော်သိတော့ဟိုပေါ့ပြောမယ်ဆိုတော့လူတွေအများစုကဒီစစ်ကောင်စီကလုံနေတာတော့သိပြီးစိတ်မဝင်စားလာကြဘူးကြာ
ဘာလို့လဲဆိုတော့သူတို့တကယ်လုံးနေတဲ့ဒါကျွန်တော်တို့ပြည်သူတွေရှိရောက်မှာမဟုတ်တဲ့အတွက်သူတို့ဒီစစ်အတိုင်းဝိုင်းနေစစ်မိသားစုတွေစစ်စေးရုံတွေပဲရောက်မှာပေါ့ကျွန်တော်ပဲပြည်သူရှိရောဘာမှရောက်လာမှာမဟုတ်ဘူးဟိုကိုဗစ်လူနာတယောက်ကတကယ်တမ်းသူတို့ဖြားနာပြီဆိုလို့ရှိရင်သူတို့ကဟိုအနည်းဆုံး14ရက်လောက်ထိကြာတယ်နှစ်ပတ်လောက်ပေါ့နော်နှစ်ပတ်လောက်ထိကြာတော့ဒီအောက်ဆီဂျင်လိုအ
ဘလို့မှရှာမရဘူးတချို့ကြောင့်ကျွန်တော်ငားပြီးရငားပြီးတော့အိုက်အင်ကပြန်လူလာရဲ့အချိန်ပြန်တက်ပေးလိုက်ရတယ်။အဲ့ကြောင့်တချို့လူလာတော့အောက်ဆီဂျင်အိုးမရပဲနှစ်ရက်လောက်ကြီးမောက်အိတ်နေရတယ်ဟိုမှာ40လောက်ကြီးကျသွားတော့မောက်အိတ်ပြီးတော့ဤဟိုဝင်လေဖက်လေးရှင်ကြီးအခက်အခဲတွေနဲ့ဆက်တန်းနေရတဲ့လူလာတွေလည်းရှိတယ်ဆိုအောက်ဆီဂျင်မရတဲ့အတွက်
တစ်ဖက်မှာလေဒီအောက်ဆီဂျင်အိုးတွေဟိုပေါ့နော်ဒီရောင်းချမှုမှာဒီအောက်ဆီဂျင်တွေဟိုဟိုဟာဖြန့်ဝေမှုမှာမတမာမှုတွေလောက်လာရဲဆိုပြီးတော့သတင်းတွေတက်လာတယ်ပေါ့နော်ဟိုမမှန်ကန်ကန်မလောက်တာကြီးတွေ့ရဆိုအဲ့ဒီအချိန်များတော့ဘယ်လောက်ထိဆိုးနေလဲရှင
်အဆိုးရတယ်ဘာလို့လဲဆိုအရင်တော့ဟို7သိန်းဝန်းကျင်7သိန်း15သိန်းတော့ဝန်းကျင်ရှိနေတဲ့ concentrator တစ်လုံးတော့အခုမှ3ဟို28သိန်းနဲ့သိန်း3ပဲနဲ့ရောင်းနေတဲ့ပုံတွေရှိတယ်ဒါတကယ်လို့တကယ်ဟိုပြီးသူကျွန်တော်ဒီဘက်တော်လူပြည်လူပြည်လူတွေအတွက်လိုအပ်တဲ့လိုအပ်ချက်ကိုလိုက်လုပ်ပေးနေတဲ့ပုံတွေတွေလည်းရှိတယ်လို့အမြင်ကြီးစားနေတဲ့ပုံတွေတွေလည်းရှိတယ်။ဟိုအောက်ဆီဂျင်တအိုးတော်မှာအရင်က3လိမ့်သိမ်းပဲတန်နေပေါ့အခုချိန်မှာကျွန်တော် concentration တင်ပေးဝင်နေရတယ်။အောက်ဆီဂျင်အိုးတွေကဟိုမရဘူးလားဆိုတော့လည်းရရတယ်။ဟိုတွဲလို့ရတယ်ကြာသူလမ်းကြောင်းတွေတွဲနေကြတယ်သူပုံတွေဘယ်လိုတွဲလဲတော့ကျွန်တော်လည်းအဒီကျွန်တော်လည်းပုံတွေဟိုတွေအတိအကျတော့မသိဒါပေမဲ့ဒီလိုတော့ရောင်းနေကြတယ်ရောင်းနေကြ။ဒါပေမဲ့ဈေးတွေကအဆမတန်ဈေးတွေဖြစ်နေတယ် concentrator တော့အရင်ဒါ5လီတာတအူးတော်ရာဒိတ်လောက်ပဲတက်တာဒီမှာရောင်းနေကြတာ15ဒေးကို30နဲ့5လီတာလေးရောင်းတယ်တကယ်တမ်းဆိုဒီ5လီတာ emergency လူနာအတွက်ဘလို့မှမလုံလောက်ဘူးကွာဒါပေမဲ့သူတို့ရောင်းတဲ့ဒီမှာဝင်နေကြတာပဲသူကနားမလဲပဲ concentrator လူနာတက်ရှင်ဖို့အတွက်ပြီးရောဆိုပြီးရောင်းနေကြတယ်ကျောင်းဟိုဝယ်လိုက်ကြတယ်ကွာဒါပေမဲ့တကယ်ကြီးအသုံးဝင်လာတော့အဲ5လီတာတော့ဘာမှအသုံးမဝင်ဘူးဒါပေမဲ့အဲ့ဒါတွေကအဲ့လိုအခက်အခဲတွေပေါ့တကယ်အရေးပေါ်လူနာတွေမှာခြေရောက်မှုမရှိတာတွေပေါ့ပုံတွေတွေပဲအနေကြီးစားပါရတယ်အကယ်လူတိုင်းမှာဒီအားတက်ရောက်မှုရှိတာတော့မတက်ရောက်မှုရှိတယ်။ဘာဖြစ်လို့လဲ။သူတို့ရဲ့အောက်ဆီဂျင်လေဗယ်နဲ့ဒီဆက်ကထုတ်ဝေးနိုင်တဲ့အောက်ဆီဂျင်ပမာဏမကိုက်တော့ရဘူး။အဲ့တော့အတုံးမဝင်ပဲဒီကန်းချက်လိုက်ရတဲ့စက်တွေအဲ့လိုဟိုတချို့တို့ရဲ့အောက်ဆီဂျင်အိုးဈေးကြီးလို့လူတက်မှုပါရှိတော့ဒီမှာကျွန်တော်ကြားကြရတယ်ပေါ့နော်။အဲ့လိုပြဿနာတွေအရင်ရှိတယ်
ဟိုကိုနိုင်တို့ကြတော့အဲ့လိုအောက်ဆီဂျင်ကြီးကိုယ်တိုင်သွားတည်ရတာလို့เนาะဟိုလူနာတွေရှိကိုအရောက်လူနာတွေအိမ်ကိုအရောက်ပို့ရတာလို့ပါလို့ရှိတဲ့ခါကြတော့ဘာဖြစ်ပါဒီကိုဗစ်ပိုးရှိတဲ့လူတွေနဲ့ကိုကထိတွေ့နေရတဲ့ခါကြတော့ဒီယောဂအဲ့လိုကူးစက်မှုအပိုင်းတွေကဟိုအန်ဒီယေကိုမစိုးရိမ်ကြအောင်လားရှင
်စိုးရိမ်လားဆိုတော့စိုးတော့စိုးရိမ်နေပေါ့ဒါပေမဲ့သွားနေရတဲ့အပေါ်မှာလည်းဒါကြီးကအမှန်ကုန်ပြောတကယ်လုံးနေပြီဆိုတော့ဒါကြီးကတိတ်စိုးရိမ်နေမှရှိတော့ကသူတို့ရဲ့လိုအပ်ချက်သူတို့ရဲ့အပူကြီးသူတို့မျက်နှာတွေပေါ်မှာသူတို့ခက်ခဲနေကြတယ်မြင်ရတဲ့အချိန်တော့ဒီလိုကဘုရားကျွန်တော်တို့တိတ်ပြီးဆက်ရောက်မှုမရှိတော့ဘူးသူတို့လိုရင်တော့ကျွန်တော်ပြေးရသွားတယ်အဓိကတော့ကျွန်တော်လက်စီရဲ့ mask ကိုအနေနဲ့တတ်ထားတယ်ဟိုကျွန်တော်အနေနဲ့တော့ဟန်ကျစ်လေးဆောင်ပြီးလက်အိတ်ကိုဝတ်ထားတာပေါ့လက်အိတ်နဲ့လက်ကိုပြေးရပဲပြန်လာပါလားဆေးတယ်သူကဥွေးပါတက်ဖို့ပြီးရင်လည်းဟိုဥဆေးဖြန့်ပြီးတယ်ပြန်ယူလာတယ်ကျွန်တော်ဆေးတွေပြန်ဖြန့်ပြီးဟိုကိုယ်တော့လည်းသိပြီတော့တော့ဒါပဲအဲ့လိုကူးကကြောက်လားဆိုတော့တိတ်တော့မဆက်ဘာလို့လဲဆိုတော့တနင်္လာလိုတိုင်းတာနဲ့ကူးဆိုတော့ကျွန်တော်လည်းအချိန်မီကူးဆက်နိုင်တယ်ကျွန်တော်သိထားလို့ပြော
အခုမြန်မာနိုင်ငံမှာဒီ COVID-19 ကာကွယ်ဆေးတွေထိုးပေးနေတာလည်းရှိနေတော့အဲ့တော့ကိုနိုင်တို့ကဒီကာကွယ်ဆေးထိုးတာတွေဘာတွေရောမလုပ်ကြဘူးလားရှင
်ဟောလုပ်ပေးဖို့ဟိုဆိုရဒီစစ်ကောက်စစ်ကောက်စီဘန်းလို့ဆိုတော့ကျွန်တော်တို့ထိုးပေးမယ်လို့တော့သူကညင်တာတော့ရှိတယ်ဒါပေမဲ့အဲ့နေရာတွေမှာတကယ်တမ်းထိုးပြီးမထိုးပြီးတော့မပြီးထိုးပေးမယ်ဆိုရင်ကျွန်တော်ကရန်အနေနဲ့ရတယ်ပေါ့နော်။ဘာဖြစ်လဲဆိုတော့ဟိုကျွန်တော်လှုပ်ရှားလှုပ်ထားတဲ့ဟိုလှုပ်ရှားနေတဲ့ပုံစံတွေမှာရောစီပွားလိုက်တဲ့ပုံစံမှာသူတို့နဲ့အဆက်မပြေဘောတော့မတိုက်ဆိုင်တာတွေရှိတယ်။အဲ့ဒီပုံမှာသူတို့ကထိုးပြီးမယ်ထားတဲ့ကျွန်တော်အသက်ကျွန်တော်လက်ရှိလုံလုံကြီးသူကအဆက်မပြေတာတွေရှိတယ်။ဒါပေမဲ့လက်ရှိတော်တော်များလူတွေတော်တော်များကိုယ့်ဘက်ကိုဝယ်ထိုးနေကြတယ်ဝယ်ထိုးနေတဲ့အချိန်မှာတော့တချို့စီးကြီးကပုံမှန်ပုံမှန်ပေါ်သေးတဲ့ဟိုမှာ၃လ၄လတော့များနေတာရှိတယ်။အထူးဆိုရင်၂သိန်း၃သိန်းတန်နဲ့ရှိကြတယ်။လက်ရှိဒီနေ့အချိန်တွေမှာတော့360 180ဒီပေါင်းနေတဲ့ဈေးတွေလည်းဒီရှိတယ်။အဲ့တော့ကျွန်တော်တို့ကတော့ထိုးဖို့အတွက်တော့မရှင်းတော့လက်ရှိကိုယ်ကောင်းဝေးပြီးနေနေကြရတယ်ဗျ။
အ
ကိုနိုင်ဒီအဖွားကလည်းကိုမေ့19တန်တရားနဲ့ပဲပေါ့နော်ဟိုဆုံးသွားတယ်ပြောတာပေါ့နော်အဲ့လုံခဲ့တဲ့ရပိုင်ကပဲဆုံးသွားဆိုတော့ကျမတို့လည်းတင်ပြီးသားစုတွေနဲ့ထပ်တူစင်ကောင်းဖြစ်ရပါတယ်ဆိုတော့အဲ့ဒီအဖွားဆုံးသွားတဲ့ရုံကဒီနိုင်ရေးကိစ္စတွေရောဆောင်ရွက်ရတာတွေခံစားလိုက်ရတဲ့အနေအထားတွေရောပြောပြပါဦးရှင်။ဘာလို့ပြောရင်ကျွန်တော်ဖွားကသူကလူကြီးယောဂအခန်းရှိရောကြလူကြီးယောဂန ဟုတ်ဘူးပေါ့ဒါပေမဲ့အခုအချိန်မှာသူတို့ကစေယုံနေအားလုံးကလည်းတက်လို့မရဘူးသူကတော့နောက်ဆုံးကျွန်တော်ဘလောက်ထိအခက်ကျွန်တော်အခက်ခဲရှိခဲ့ဘာအခက်ခဲရှိခဲ့နောက်ဆုံးကျွန်တော်ကဆုံးသွားပြီးတဲ့အချိန်မှာကျွန်တော်ဘေးဆရာဝန်မှ death certificate ကျွန်တော်ရေးပေးဖို့တော့ပေါ်ဖန်လုပ်ပေးဖို့ဆိုတော့ကျွန်တော်ဆရာဝန်ခေါ်လို့မရဘူးအဲ့အခက်ခဲရှိခဲ့တော်တော်ကြီးကိုကျွန်တော်ပတ်ချပြီးတော့မှနောက်ဆုံး viber နဲ့ပေါ့နော် video call ခေါ် death certificate ထုတ်ခဲ့ရဟို death certificate မထွက်ဒီဆရာဝန်ကတည်ဆုံးသွားခဲ့တာပဲကျွန်တော်ကဒီဘက်ကစီစဉ်ရထွက်လာမှာမဟုတ်ဘူးလေသူကမြေချလို့ရမှာမဟုတ်ဘူးဆိုတော့ဒီဟာအဓိက main လေဆိုအဲ့ဒါကြီးတော်ရှာ
ဒီကျမကြီးဝန်ထမ်းတွေဖြစ်တဲ့ဒီဆရာဝန်တွေနဲ့အဲ့လိုဟိုတွေ့ဆုံနိုင်ဖို့ဒီဆရာဝန်တွေကိုခေါ်ဖို့อ่ะလူတော်တော်များများမှာတော်တော်လေးအခက်ခဲဖြစ်နေကြတယ်ပေါ့လေဒါဆရာဝန်တွေကိုယ်တိုင်အခုတည်နေရလဲဒီ CDN ဝင်ထားလို့ဆရာဝန်တွေကိုဖမ်းဆီးနေရတယ်ဆိုတော့တည်နေရလဲရှိနေတယ်တစ်ဖက်မှာလည်းစစ်ကောင်စီရဲ့ဥက္ကဋ္ဌဖြစ်တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယ်တိုင်ကလည်းဒါဆရာဝန်တွေရဲ့လှုပ်ဆောင်ချက်တွေကိုသူတို့ကဟိုပန်ပိုးပါတယ်ပေါ့နော်ဆရာဝန်တွေကလည်းသူတို့နဲ့ပူးပေါင်းဆောင်ရွက်ပါလို့ပြောနေတဲ့ပိုင်းကြီးလည်းရှိရဲဒါပေမဲ့အခုလိုလူမှုအနေနဲ့ပေါ့နော်ကိုနိုင်တို့ဒီပြည်သူအများစုကတော့ဒီဆရာဝန်တွေအခုပြင်ဆိုင်နေရတဲ့အနေအထားပေါ့နော်အခုလိုကိုယ်တိုင်လည်းအခွင့်အရေးကြုံရတဲ့အနေအထားဒီပေါ်မှာရောဘယ်လိုမြင်ကြလဲ
ကျွန်တော်ဆရာဝန်တွေတော့အပြစ်မမြင်ပါဘူးဗျဘာလို့လဲဆိုတော့သူတို့မှလည်းသူတို့အသက်ကြီးရှိတယ်ဒါအဓိကဒီစစ်ကောင်စီကလည်းလိုင်းမဖောင်းဘူးဆရာဝန်တွေအားလုံးကလည်းစီဒီယာမလုပ်ဘဲဒီတိချောက်ကိုသူတို့လုပ်ပြီးမှာဘူးဒါသူတို့မှလည်းသူတို့အသက်အနေရရှိတယ်သူတို့မိသားစုရှိတယ်ဒါပေမဲ့သူတို့လည်းတက်နိုင်တဲ့ဘက်တော့သူတို့အားလုံးပူရင်းနေတယ်ဒါအဲ့အတွက်ကြောင့်ကျွန်တော်ဆရာဝန်တွေတော့အပြစ်မမြင်ဘူးသူတို့လည်းလက်ရှိမှာတော်တော်ကြီးလုံယူနေနေတယ်လုံလဲလုံပြီးနေတယ်သူမျက်မြင်နေတယ်ပေါ့နော်အဲ့လာပြီးလို့ရရင်လည်းသူတို့ရားတဲ့အနေနဲ့သူလာပြီးတယ်ဒါပေမဲ့သူတို့မှလည်းဒီကျမကြီးအသာဟို safety တွေအတွက်လည်းအခက်အခဲရှိတယ်ဒီစစ်ကောင်စီကဖမ်းမှရှိမှာလို့ကြောက်ရတာရှိတယ်အဲ့အတွက်ကြောင့်သူတို့မလုပ်ပေးရတော့ကျွန်တော်တို့ကတော့သူတို့ဘက်ကိုကျွန်တော်နားလေပြီးနိုင်တယ်အဓိကတော့ဒါဒီစစ်ကောင်စီကြောင့်ဆရာဝန်တွေကဒါတွေမကူညီနေတဲ့ဒါလို့ပဲကျွန်တော်မြင်တယ
်ဒါကတော့ရန်ကုန်မြို့မှာကိုဗစ်လူနာတွေအတွက်အောက်ဆီဂျင်ရရှိရေးလိုက်လံဆောင်ရွက်ကူညီဆောင်ရွက်ပေးနေတဲ့ကိုနိုင်မဲဖြစ်ပါတယ်ရှင်အခုလိုမျိုး VOE မြန်မာပိုင်းကိုအချိန်ပေးပြီးတော့ပြောကြားပေးတဲ့အတွက်ကိုနိုင်ကိုကျေးဇူးများတင်ပါတယ်ရှင
်ဟုတ်ကဲ့ပါကျွန်တော်ကလည်း VOE ရဲ့အားကျေးဇူးတင်ပါတယ်ဟုတ်ကဲ့ပါကျွန်တော်ကလည်း
စနေညသကဝိုင်းဆွေးနွေးခန်းကိုနားဆင်ကြရတာပါခင်ဗျာအခုတော့တည်င်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးမှာပါ
အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာအရှေ့တောင်အာရှနိုင်ငံတွေကတာဝန်ရှိသူတွေနဲ့မြန်မာအရေးအပါဝင်ဒေတာရင်းကိစ္စတွေကိုလာမဲ့တည်င်းပတ်တစ်ခုလုံးအွန်လိုင်းကနေတွေ့ဆုံဆွေးနွေးမယ့်အကြောင်းအမေရိကန်နိုင်ငံခြားရေးဌာနအကြီးအကဲတာဝန်ရှိသူတို့ကစနေနေ့မှာပြောပါတယ်အမေရိကန်နိုင်ငံသားဝင်ကြီးဘလင်ကင်တက်မဲ့အွန်လိုင်းအစည်းအဝေးတွေအတွင်းမှာမြန်မာစစ်တပ်ရဲ့ကိုယ်စားလှယ်တွေလည်းပါဝင်လာမှာဖြစ်ပေမဲ့စစ်ကောင်စီရဲ့တာဝန်ရှိသူတွေကိုအသိအမှတ်ပြုရာချက်စစ်ကောင်စီကိုသတင်းစကားပေးဖို့အခွင့်အလမ်းတစ်ခုဖြစ်တယ်လို့လည်းအမေရိကန်နိုင်ငံသားဌာနတာဝန်ရှိသူကိုကိုးကားပြီး Reuters သတင်းကဖော်ပြပါတယ်ဂျပန်နိုင်ငံတိုကျိုမြို့တော်မှာအိုလံပစ်အားကစားပွဲတော်တွေကျင်းပနေချိန်မှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ်တွေစံချိန်တင်များပြလာကြောင်းတိုကျိုမြို့တော်အုပ်ချုပ်ရေးအဖွဲ့ကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူလူနာသစ် 4,058 ဦးရှိပြီးဒီရေအတွက်ဟာဆိုရင်ကူးစက်ခံရသူအသစ် 4,000 အထက်ကိုပထမဆုံးအကြိမ်ရောက်ရှိလာတာလို့မြို့တော်အုပ်ချုပ်ရေးအဖွဲ့ကဖော်ပြထားပါတယ်။အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်တပ်တွေဆုတ်ခွာနေချိန်မှာပဲတာလီဘန်တပုန်နေနဲ့အစိုးရတပ်တွေကြားအဓိကကြတဲ့မြို့ကြီးတချို့မှာတိုက်ပွဲတွေဖြစ်နေပါတယ်။နိုင်ငံတောင်ပိုင်းဟဲလ်မိုင်းပြည်နယ်ရဲ့မြို့တော်လက်ရှ်ကာကာမှာလည်းစနေနေ့ကတာလီဘန်တွေရဲ့တိုက်ခိုက်မှုနဲ့ကြုံခဲ့ရပြီးမြို့ရင်းကနေရာတချို့မှာပစ်ခတ်မှုတွေဆက်ရှိနေသေးဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြသွားတာပါ။ဒီကနေ့မနေ့တော့အစီအစဉ်ထုတ်လို့ရည်မှုကကိုကမောင်စုံမင်းဖြစ်ပါတယ်။အတန်ပိုင်းနဲ့ရုပ်တန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Zina Abdel Rahman တို့ဖြစ်ကြပါတယ်။ဒ
ဒီကနေ့မနက်အတွက် VOA အစီအစဉ်လေးကို line no meter 25 40 51 နဲ့ VOA ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာတို့ကပါတိုက်ရိုက်ထုတ်လွှင့်ခဲ့ပါပါ။တောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုဗစ်ကပ်ဘေးရောဂါကနေရောအခြား VND ရဲ့အမျိုးမျိုးကပါကင်းဝေးလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of